Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းကိုသောရရှင်နေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓနေ့နဲ့ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ3040 49တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်ပါပါ
ကျွန်တော်ကတော့ဇောင်းဝင်းလိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ American အထက်လွတ်တော်မှာအီရန်နျူကလ িয়ার အရေးကိုထောက်ခံမဲ့အမတ်ဦးကြီး42ဦးရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာအမတန်အရေးကြီးတဲ့အတွက်နိုင်ငံတကာကနေစောင့်မကြည့်ရှုပေးကြဖို့တောင်းဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကရေဘေးဒုက္ခသည်တွေအတွက်ဂျပန်ကနေဒေါ်လာတန်85သန်းအကူအညီပေးမှဖြစ်တဲ့အပြင်ရွေးကောက်ပွဲတက်လဲစောင့်ကြည့်တဲ့အဖွဲ့တွေဆစ်လို့ပေးသွားမယ်လို့ပြောပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ် NCA မှာလက်မှတ်ထိုးနိုင်မှုအတွက်ထိပ်သီးခေါင်းဆောင်တွေဟာနေပြည်တော်ကိုရောက်ရှိနေပါပြီ
။ဟောအဓိကအနေနဲ့ SCCT အဖွဲ့ရောနောက် SD အဖွဲ့ဝင်တွေဖြစ်တဲ့ Center 16ဖွဲ့ဟာတက်တန်တဲ့ပဲရှိပါတယ
်။ဒီအကြောင်းကိုသတင်းတွေအပြည့်မှာတင်ပြသွားမှာဖြစ်တယ်လို့အခြားရွေးကောက်ပွဲဆိုင်ရာသတင်းတွေကိုလည်းတင်ပြအောင်ပါပါ။အခုတော့ဒီကနေ့မနက်ခင်းအတွက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုရဲကောင်တို့ကတင်ပြပါမယ်ခင်ဗျာ။
အမေရိကန်ထက်လွတ်တော်မှာရှိတဲ့ဒီမိုကရက်တစ်ပါတီအနေနဲ့အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံမဲ့အမတ်ဦးကြီး42ဦးရှိသွားပြီဖြစ်တဲ့အတွက်အထက်လွတ်တော်အတွင်းမဲခွဲဆုံးဖြတ်တဲ့အခါကန့်ကွက်မဲပေးမှုဟန်တာနိုင်မဲ့အရေးအတွက်လုံလောက်ရရှိသွားပြီဖြစ်ပါတယ်။ဒါကြောင့်လဲသမ္မတအိုဘားမားအနေနဲ့လွတ်တော်ကကန့်ကွက်ခဲ့ရင်တောင်ဗီတိုအာဏာအသုံးပြုစရာမလိုတော့တဲ့အနေအထားဖြစ်သွားတဲ့အတွက်ဒါဟာနိုင်ငံရေးအရသိသာတဲ့အောင်မြင်မှုလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်တခြားကမ္ဘာအင်အားကြီး၅နိုင်ငံတို့နဲ့အီရန်အကြားဒီနျူကလ িয়ার သဘောတူညီချက်ကိုပြီးခဲ့တဲ့ဇူလိုင်လတုန်းကရရှိခဲ့တာပါ။ဒီသဘောတူညီချက်အရအီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုရှော့ချပေးခြင်းအပြင်ယိုယွင်းနေတဲ့တိုင်းပြည်ရဲ့စီးပွားရေးပြန်လည်ဥမော်လာစေမဲ့နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေကိုရှော့ချပေးသွားမှာဖြစ်ပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်တိစောက်ဖို့အတွက်စူးစမ်းလှုပ်ဆောင်နေတာလို့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကတန်တရားရှိနေကြတာပါ။ဒါပေမဲ့အီရန်ကတော့အဲ့လိုပြောဆိုမှုတွေကိုညှင်းပယ်ထားပါတယ်။အောက်လွတ်တော်မှာတော့ Republican Party ကအမတ်နေရအများစုအနိုင်ရထားတာဖြစ်ပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုအောက်လွတ်တော်ကကန့်ကွက်မဲပေးဖို့စီစဉ်ထားပေမဲ့အထက်လွတ်တော်ရဲ့ထောက်ခံမှုမရရင်အဲ့ဒီကန့်ကွက်မှုဟာဟန်ပြတတ်တဲ့ပဲဖြစ်ပါလိမ့်မယ်
။တူရကီနိုင်ငံရဲ့တိုက်လေရင်တွေဟာတရားဝင်ကြေညာထားတဲ့ PKK ကတ်ဂစ်စန်အလို့သမားပါတီအဖွဲ့ဝင်စစ်သွေးကြတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုအင်ကာနေကပြုလုပ်ခဲ့ပါတယ်။ဒီတော့တွင်မှာတူရကီနိုင်ငံအရှေ့ပိုင်းမှာဖြစ်ပွားခဲ့တဲ့ဘတ်စကားဘုံပေါက်ကွဲမှုကြောင့်ရဲအရာရှိတရာဇင်တပ်နဲ့မင်းအသေးဆုံးသွားခဲ့ပါတယ်။နိုင်ငံပိုင်အာနာဒိုလိုသတင်းအေဂျင်စီရဲ့ထုတ်ပြန်ချက်အရ6နာရီကျော်ကြာပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုမှာတူရကီလေယာဉ်50ကျော်ပါဝင်ပြီးကနအူးတွေ့ရှိချက်အရအကြမ်းဖက်သမား35ဦးကနေ40အထိသေဆုံးခဲ့တယ်လို့သိရပါတယ်။ဒီတော့တွင်မှာပဲတူရကီနိုင်ငံအရှေ့ပိုင်းအက်ဂီရာခရိုင်မှာ PKK စစ်သွေးကြွတွေထောင်ထားတယ်လို့ယူဆရတဲ့ဘုံတလုံးထိမှန်ပြီးဘတ်စကားတစည်းပေါ်ပါတဲ့ရဲတပ်ဖွဲ့ဝင်14ဦးသေဆုံးသွားပါတယ်။ဒိုကန်သတင်းအေဂျင်စီရဲ့ထုတ်ပြန်ချက်အရဒီဘတ်စကားဟာရဲတပ်ဖွဲ့ဝင်တွေကိုတူရကီနိုင်ငံရဲ့အဇာဘိုင်ဂျန်နိုင်ငံရဲ့နယ်စပ်ကိုပို့ဆောင်မှုတွားနေတုန်းပတ်ကွယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ
်။အရှေ့လက်ပိုင်းဒေသတွေကထောင်ပေါင်းများစွာသောနိုင်ငံရေးခလုံးငွေရှောက်ထားမဲ့သူတွေကိုလာမယ့်နှစ်နှစ်အတွင်းဥရောပတိုက်အတွင်းမှာရှိနေတဲ့နိုင်ငံတွေအနေနဲ့နိုင်ငံလိုက်ခွဲတန်းတဲ့လက်ခံတဲ့နေရာမှာတိုးမြင့်လက်ခံပေးကြဖို့ EC ဥရောပကော်မရှင်နာမင်းကြီးဂျင်ကလော့ဂျန်ကာကတိုက်တွန်းလိုက်ပါတယ်။ဒီစီစဉ်ရဒုက္ခသည်ပေါင်း 36,000 ကိုဂျာမနီပြင်သစ်နဲ့စပိန်တို့ကအများစုလက်ခံပြီးကြံတဲ့ပိုလန်၊နယ်သာလန်၊ရိုမေးနီးယား၊ဘယ်လ်ဂျီယံနဲ့ဆွီဒင်နိုင်ငံတို့ကလည်းအထက်အလျောက်လက်ခံသွားကြဖို့ဖြစ်ပါတယ်။ဥရောပတိုက်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးမားဆုံးရွှေ့ပြောင်းဒုက္ခသည်တွေအရေးနဲ့ရင်ဆိုင်နေရတဲ့အချိန်အဲ့ဒီဒုက္ခသည်တွေကိုမျှဝေလက်ခံကြမဲ့အစီအစဉ်အသေးစိတ်ကိုမဟာမင်းကြီးဂျန်ကာကဗုဒ္ဓနေ့မှာဥရောပပါလီမန်ကိုတင်ပြသွားဖို့စီစဉ်နေတာပါ။ဒါပေမဲ့အဲ့ဒီခရမ်စနစ်ဟာအငင်းပွားစရာဖြစ်နေပြီးဟန်ဂရီနဲ့တခြားဥရောပတိုက်အတွင်းကနိုင်ငံတချို့ကအပြင်းထန်ကန့်ကွက်နေကြတာဖြစ်ပါလေ။ပြီးခဲ့တဲ့ဇွန်လတုန်းကဒုက္ခသည်4,000ကိုအဲ့ဒီခရမ်အစီအစဉ်နဲ့လက်ခံဖို့အဆိုပြုတာကိုဥရောပခေါင်းဆောင်တွေကကန့်ကွက်ခဲ့ကြတဲ့အတွက်အဲ့ဒီခရမ်အစီအစဉ်ကိုဥရောပပါလီမန်ကလက်ခံဖို့မသေးကြတဲ့လောက်ရှိနေပါလေ။
ပေါ်ယဟမင်းကြီးဖရန်စစ်ဟာရိုမန်ကက်သလစ်ကျောင်းတော်ရဲ့ရှုပ်ထွေးပြီးကုန်ကျစရိတ်များပြားလာတဲ့လက်ထပ်ထိမ်းများမှုကိုဖြတ်သိမ်းတဲ့လှုပ်ဆောင်ချက်အတွက်အရေးကြီးတဲ့အပြောင်းလဲတွေကိုအင်ကာနီကလှုပ်ဆောင်လိုက်ပါတယ်။လက်ထပ်ထိမ်းများမှုကိုဖြတ်သိမ်းပေးဖို့ရှောက်ထားလာတဲ့ဇနီးမောင်နှံတွေကိုမြ мян ထက်ထက်ဆုံးဖြတ်ချက်ချပေးဖို့ကဘာတဝမ်းကဘစ်ရှော့အဆင့်ဖုံးတော်ကြီးတွေကိုလုပ်ပိုင်ခွင့်အာဏာပေးအပ်လိုက်တာပါ။ ဒီအပြောင်းလဲကြောင့်အရင်ကလိုအချိန်ကြာမြင့်လာတဲ့ကက်သလစ်ဘာသာရေးခုံတုံးခုံယုံဖွဲ့ဆက်ဆဲမှုတွေလုပ်ဖို့လုံမမဟုတ်တော့ပါဘူးပုံဟန်းမင်းကြီးရဲ့အကြံပေးပုဂ္ဂိုလ်တဦးရဲ့ပြောကြားချက်အရတော့လက်ထပ်ထိမ်းများမှုကိုပယ်ဖြတ်ဖို့ရှောက်ထားချက်တွေကို45ရက်အတွင်းဆုံးဖြတ်ပြီးဖြည့်ရှင်းပေးရမှာဖြစ်ပါတယ်လက်ထပ်ထိမ်းများမှုကိုကက်သလစ်ကျောင်းတော်ရဲ့စီမင်းနေရပယ်ဖြတ်ပေးဖို့ရှောက်ထားလာတဲ့ဇုံတွဲတွေစီကဘလို့အခကျင်းငွေမှတောင်းခံခြင်းမပြုရဘူးလို့လည်းပုံဟန်းမင်းကြီးရဲ့အမိန့်မှာပါရှိပါတယ်လက်ထပ်ထိမ်းများမှုကိုထာဝရတည်မြဲမှုအဖြစ်ရှုမြင်တဲ့ကက်သလစ်ဘာသာရေးအစဉ်လာကိုပုံဟန်းမင်းကြီးကအားဖြည့်ပြီးပြောကြားပေးခဲ့ပေမဲ့ကွာရှင်းပြီးသားလူတွေကိုကူညီဖို့တော့ဘစ်ရှော့ဖုန်းကြီးတွေကိုထပ်ပြီးတိုက်တွန်းလိုက်ပါတယ
်ဘီအိုအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖေမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေး2011ခုနှစ်မှာအဆုံးသတ်သွားပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်အနေနဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အထူးထူးရွေးကောက်ပွဲမှာနိုင်ငံတကာကကြက်ကြက်မမစောင့်ကြည့်ပေးဖို့အတိုက်ခံကောင်းဆောင်ဒေါက်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်ဒီရွေးကောက်ပွဲဟာဆယ်စုနှစ်ပေါင်းများစွာအတွင်းမှာမြန်မာလူထုအနေနဲ့တကယ့်အပြောင်းအလဲကိုဖော်ဆောင်ပေးနိုင်မယ့်အခွင့်အလမ်းဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ Facebook လူမှုကွန်မြူနတီရဲ့စာမျက်နှာမှာတင်ထားတဲ့ဗီဒီယိုမှာဒေါက်ဆန်းစုကြည်ကတိုက်တွန်းထားပါတယ်
This is a chance that we cannot afford to let slip. We hope that the whole world understands how important it is for us.
ဒီအခွင့်အရေးဟာကျမတို့အတွက်လက်လွတ်ခံလို့မဖြစ်တဲ့အခွင့်အရေးပါ။လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ရွေးကောက်ပွဲရလဒ်ကိုတက်ဆိုင်သူအားလုံးသဘောတူလက်ခံနိုင်မှုကိစ္စကကျမတို့အတွက်ဘလောက်အရေးကြီးလဲဆိုတာတကမ္ဘာလုံးကနားလည်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နိုင်ငံရဲ့အပြောင်းလဲကချောချောမွေ့မွေ့နဲ့အေးအေးချမ်းချမ်းဖြစ်ပေါ်ဖို့ကလည်းလွတ်လပ်မျှတဲ့ရွေးကောက်ပွဲလိုပဲအရေးကြီးပါတယ်။အဲ့ဒီအပြောင်းလဲကနေမှကျမတို့နိုင်ငံမှာနောက်ကျောင်းပြန်လှည့်လို့မရတော့တဲ့ဒီမိုကရေစီနှိကြစစ်မှန်တဲ့တိုးတက်မှုရရှိအောင်လှုံ့ဆော်ရပါမယ်။ဒီလိုဖြစ်ဖို့ဆိုတာမှာနိုင်ငံတကာအနေနဲ့ရွေးကောက်ပွဲမတိုင်ခင်ရောရွေးကောက်ပွဲကျင်းပနေတော့ရောနဲ့အရေးကြီးတဲ့ရွေးကောက်ပွဲနောက်ပိုင်းမှာပါရွေးကောက်ပွဲကိုစောင့်ကြည့်ပေးပြီးကူညီကြပါလို့ဒေါအောင်ဆန်းစုကြည်က Facebook ဗီဒီယိုကတစ်ဆင့်တိုက်တွန်းသွားပါတယ်။
မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်စက်တင်ဘာလ10ရက်နေ့မှာတရားဝင်မဲဆွယ်မှုတွေကိုစတင်နေကြပါပြီ။ဒီရွေးကောက်ပွဲမှာအများမျှော်လင့်ထားသလို NLD ကအနိုင်ရရင်တောင်မှတားနှစ်ယောက်ကမြန်မာနိုင်ငံသားမဟုတ်တာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေအရဒေါန်ဆန်းစုကြည်ကသမ္မတလုပ်လို့မရပါဘူး။လက်ရှိသမ္မတဦးသိန်းစင်ကတော့ရွေးကောက်ပွဲမှာဝင်ပြိုင်မှာမဟုတ်ပေမဲ့သမ္မတအဖြစ်အရွေးခံလို့ရနိုင်ပါသေးတယ်။မြန်မာနိုင်ငံကရွေးကောက်ပွဲတွေကိုအမေရိကန်အခြေစိုက်ကာတာစင်တာ EU ဥရောပသမဂ္ဂအာဆီယံတို့အပြင်ဂျပန်နိုင်ငံကရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကိုယိုဟိဆာဆာကာဝါကဦးဆောင်သွားမှာဖြစ်ပါတယ်ခင
်ဗျမြန်မာနိုင်ငံကရေဘေးကယ်ဆယ်ရေးလုပ်ငန်းတွေနဲ့နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကိုစောင့်ကြည့်ရေးတို့မှာအသုံးပြုဖို့အတွက်အမေရိကန်ဒေါ်လာ 85.4 သန်းနဲ့ညီမျှတဲ့ဂျပန်ယန်ငွေ 6 ဘီလီယံကူညီမယ်လို့ဂျပန်နိုင်ငံကပြောပါတယ်ဒီထဲကထပ်ဝက်နေပါဖြစ်တဲ့ယန်4ဘီလီယံကိုတော့ဇူလိုင်လအတွင်းကဖြစ်သွားခဲ့တဲ့မိုးသီးရေကြီးမှုကြီးကြောင့်ကျက်စည်းသွားခဲ့တဲ့လမ်းစတဲ့အခြေခံအဆောက်အဦတွေပြင်ဆင်ရေးအတွက်အသုံးပြုမယ်လို့ဂျပန်နိုင်ငံသားရေးဌာနကပြောပါတယ်။မြန်မာအစိုးရရဲ့တောင်းဆိုချက်အရရေမြုပ်ပျက်စီးသွားတဲ့စာတင်ကြောင်းနေနဲ့အခြားအကူအညီတွေအတွက်ယန်5ဘီလီယံနီးပါးနဲ့ညီမျှတဲ့အကူအညီတွေပေးသွားမှာဖြစ်တဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှီဒါကသတင်းစာရှင်းလင်းပွဲတစ်ခုတွင်မှပြောပါတယ်။ဒါပေမဲ့အခုလိုထပ်ပေးမယ့်အကူအညီတွေကိုတော့အထောက်ပံ့အနေနဲ့ပေးမလားဘယ်လိုပုံစံနဲ့ပေးမလားဆိုတာကိုတော့မဆုံးဖြတ်သေးဘူးလို့ဂျပန်အစိုးရရာရှိတွေကပြောပါတယ်။အခုပေးမယ့်အကူအညီဟာနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကနေတဆင့်ဂျပန်အစိုးရကအကူအညီအထောက်ပံ့ဖြစ်ပေးထားပြီးဖြစ်တဲ့ယန်325သန်းအပြင်ထပ်ပေးမယ့်အကူအညီဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာအစိုးရကဩဂတ်လအတွင်းကထုတ်ပြန်ခဲ့တဲ့စာရင်းစရားတွေအရရေဘေးတံကြောင့်တည်ဆုံးသူအရေအတွက်118ဦးရှိပြီးဒုက္ခသည်ပေါင်း16သန်းတိရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလအတွင်းကျင်းပမယ့်ရွေးကောက်ပွဲအတွက်ဂျပန်အစိုးရကထောက်ပံ့ပေးမှုနဲ့ပတ်သက်လို့ကတော့မြန်မာနိုင်ငံမှာအမျိုးသားယဉ်ကျေးစရေးကိုကူညီဆောင်ရွက်ပေးတဲ့အထူးကိုယ်စားလှယ်ယိုဟီဆာဆာကာဝါကဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုရွေးကောက်ပွဲစောင့်ကြည့်ရေးအတွက်ဆီလွတ်သွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနဝန်ကြီးမစ္စတာဖူမီကိုရှိဒါကပြောပါတယ်။ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုရှိရတဲ့အတွက်ဂျပန်အစိုးရအနေနဲ့ကူညီပံ့ပိုးပေးသွားမယ်လို့လည်းနိုင်ငံသားရေးဝန်ကြီးဖူမီကီရှိဒါကပြောပါရယ်အဖွဲ့ဝင်10ဦးပါတဲ့ဒီကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ10ရက်နေ့မတိုင်ခင်9ရက်ကြိုးပြီးဆီလွတ်မယ်လို့ဆိုပါရယ်အခုအချိန်ကျင်းပတဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက် အမတန်အရေးကြီးတဲ့အတွက်နိုင်ငံတကာကစောင့်ကြည့်ပေးဖို့ NLD ပါတီခေါင်းဆောင်တောင်ဆန်းစုကြည်က Facebook စာမျက်နှာကတဆင့်ဗီဒီယိုနဲ့နိုင်ငံတကာကိုပန်ကြားထားပါတယ်
။ Indonesia နိုင်ငံမလူကုဒေသမှာရှိတဲ့အမ်ဘွန်လူဝင်မှုကြီးကြပ်ရေးရုံးနဲ့ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တို့ပူးပေါင်းပြီးမြန်မာငါးဖမ်းသမား26ယောက်ကိုထံနေပြန်ပို့လိုက်ပြီလို့ Indonesia အာဏာပိုင်တွေကပြောပါတယ်။ဒါဟာအရင်ဂျကာတာမြို့ကနေရန်ကုန်ကိုငါးဖမ်းသမား105ယောက်ပြန်ပို့ပြီးနောက်ပိုင်းဒုတိယအတုပ်ဖြစ်နေပြန်ပို့လိုက်တာဖြစ်ကြောင်းအင်ဒိုနီးရှားလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲနန်နန်ကိုစတာရီယန်တိုကအင်္ဂါနေ့မှာပြောပါတယ်ငါးဖမ်းသမားတွေအလုပ်လုပ်ကြတဲ့ကုမ္ပဏီတွေကနေသူတို့ရတင်ရထက်တဲ့လူအကလာစာတွေရပြတာနဲ့ကြာနေသေးတဲ့ဒါဇင်နဲ့ချီတဲ့သူတွေကိုလည်းသူတို့သက်ဆိုင်ရာတိုင်းပြည်အသီးသီးကိုပြန်ပို့သွားမှာဖြစ်တယ်လို့ဆိုပါတယ်အခုပြန်ပို့လိုက်တဲ့ငါးဖမ်းသမားတွေကိုပတ္တိမူရနိုင်ငံတကာလေဆိပ်ကိုခေါ်မသွားခင် IOM အဖွဲ့ကကျမ်းမာရေးစစ်ဆေးမှုတွေပြုလုပ်ပေးခဲ့တယ်လို့ဆိုပါတယ်မြန်မာငါးဖမ်းသမားတွေဟာကုမ္ပဏီကရရှိလိုက်တဲ့ရောကြီးငွေပမာဏဟာအင်ဒိုနီးရှားရူပီယာ5တန်းကနေ138တန်းကျမှရှိပြီးအများစုကတော့ရူပီယာ9တန်းကနေ17တန်းအကျရကြတယ်လို့ဆိုပါတယ်
။ပြီးခဲ့တဲ့ဧပြီလကရဲရရှိတွေဖမ်းဆီးထိန်းသိမ်းခံထားစမှာပြင်းပြင်းထန်ထန်တိုက်တိုက်တန်းရရှိပြီးတေဆုံသွားခဲ့တဲ့အာဖရိကနယ်ပယ်အမေရိကန်နိုင်ငံသားဖရက်ဒီဂရေးရဲ့မိသားစုဝင်တွေကိုနစ်နာခြင်းအဖြစ်နဲ့အမေရိကန်ဒေါ်လာ64တန်းပေးဖို့ဘယ်လ်တီမိုးမြို့ကဆုံးဖြတ်လိုက်ပါတယ်။
ဘူဒူနေမနဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုရဲကောင်တို့ကပြောပြခဲ့ကြတာပါအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နားဆင်ရပါမယ်တနိုင်ငံလုံးအပြည့်ခန့်ရစဲရေးစာချုပ် NCA လက်မှတ်ရေးထိုးရေးဆွေးနွေးဖို့အတွက်လက်နက်ကင်အဖွဲ့ထိပ်သီးခေါင်းဆောင်တွေဟာမနေ့ကနေပြည်တော်ကိုရောက်ရှိနေပြီးဒီကနေ့မှတော့နိုင်ငံတော်သမ္မတအပါအဝင်အစိုးရအဖွဲ့ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်အခုလိုနေပြည်တော်ရောက်ရှိနေချိန်မှာအစိုးရအဖွဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ပဏာမအကျိုးညှိနှိုင်းဆွေးနွေးရမှာအလားအလာကောင်းတွေပေါ်ထွက်လာနိုင်မယ်လို့မျှော်လင့်ကြပါတယ်အပြည့်စုံကို VOA သတင်းတော့ကိုမိုးစောကတင်ပြပါမယ်
ဟုတ်ကဲ့နှစ်ပေါင်း60ကျော်ကြာဖြစ်ပွားနေတဲ့ကဘာပေါ်ကအရှိကြဆုံးပြည်ရင်းစစ်ရစဲရေးအတွက်အဆုံးဖြတ်ပေးမဲ့ဆွေးနွေးပွဲတရက်ကိုသမ္မတနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေဒီကနေ့ပြေဆုံးဆွေးနွေးကြမှာဖြစ်ပါတယ်။လောလောဆယ်နေပြည်တော်ကိုရောက်ရှိနေတဲ့တိုင်းရင်းသားအဖွဲ့ထိပ်သီးခေါင်းဆောင်တွေဟာပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC အဖွဲ့ဒုတိယဥက္ကဋ္ဌတွေဖြစ်တဲ့ပြည်တော်စုဝန်ကြီးဦးအောင်မင်းလွတ်တော်ကိုယ်စားလှယ်ဦးသိန်းစောတို့အပါအဝင်အစိုးရဝန်ကြီးတွေနဲ့နေပြည်တော် Lake Garden Hotel မှာအကြိုတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်။တွေ့ဆုံညှိနှိုင်းမှုတွေအရဆိုရင်ဒီကနေ့ဆွေးနွေးမဲ့တနိုင်ငံလုံးအပြည့်ခန့်ရစဲရေးစာချုပ် NCA လက်မှတ်ရေးထိုးရေးဟာအလားအလာကောင်းတွေရှိနေတယ်လို့ UPWC ရဲ့အလို့အဖွဲ့ဖြစ်တဲ့မြန်မာငင်းချမ်းရေးစင်တာကအကြီးတန်းကြံပေးဦးလောင်မောင်ရွှေကသုံးသပ်ပြောဆိုပါတယ
်။လိုအပ်တဲ့အကြိုညှိနှိုင်းတာတွေလုပ်တဲ့အတွက်တိုင်းသားတွေဘက်ကလည်းလွတ်လပ်လပ်လပ်ဘယ်ချက်ကုန်ဆိုဆွေးနွေးလို့ရမှာပါအခုကျွန်တော်တို့လို့ဆွေးနွေးတာတွေအားလုံးကတော့ NCA text for ဆွေးနွေးဖို့မဟုတ်ဘဲနဲ့ NCA text မှာပါတဲ့ဟာကိုလက်မှတ်ရေးထိုးပြီးရင်ဘယ်လိုဆောင်ရွက်မလဲလို့လက်မှတ်ရေးထိုးတဲ့အထက်မှာတိုင်းရင်းသားတွေဘက်ကအခုပေါ့ဗျာအဆိုပြုထားတဲ့ကိစ္စချက်တွေပေါ့အထူးသဖြင့်တော့ကျွန်တော်တို့နားလည်တာတော့ဟာစီးရင်ငွေလူမှုရေးအမှတ်ခန့်ချက်တွေလည်းသူတို့ပြောပါတယ်ရှိတော့နှိမ့်နိုင်လို့ရမယ့်ရလက်ကတော့နှစ်ဖက်တွေ့ဆုံတဲ့နေရာမှာတော့အဓိကဖြစ်မှာပဲဘာပဲဖြစ်ဖြစ်ကျွန်တော်တို့ကတော့ positive ပေါ့ကျွန်တော်တို့က positive မြင်ပါ
ဒီကနေ့ဆွေးနွေးပွဲမှာတော့ NCA လက်မှတ်ထိုးရေးမထိုးရေးကိုတိတိကျကျဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်။အစောပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအားလုံးပါဝင်မှလက်မှတ်ထိုးမယ်လို့သဘောထားထုတ်ပြန်တဲ့အဖွဲ့ရှိသလိုလက်မှတ်ရေးထိုးပြီးမှအားလုံးပါဝင်အောင်ကြိုးပမ်းသွားမယ်လို့ထုတ်ပြန်တာတွေလည်းရှိခဲ့ပါတယ်။လက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ယက်တိချင်းနဲ့မျှော်လင့်ချက်ကိုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစင်းမြင့်ညှိနှိုင်းရေးအဖွဲ့ SD ရဲ့ဒုတိယခေါင်းဆောင်ပူးစင်ကျုံကအကျိုးညှိနှိုင်းဆွေးနွေးပွဲအပြီးမှာအခုလိုပြောပါတယ
်ဒီကနေ့အထိကျွန်တော်တို့တိုင်းရင်းသားအားလုံးဟာဟောအဓိကအနေနဲ့ SCT အဖွဲ့ရောနောက် SD အဖွဲ့ဝင်တွေဖြစ်တဲ့16အဖွဲ့ဟာတတန်တဲပဲရှိပါတယ်နောက်ကျွန်တော်တို့ဒီဆွေးနွေးပွဲမှာအကုန်လုံးပါဝင်လာနိုင်အောင်ကျွန်တော်တို့သွားဖို့ဆိုတဲ့ဟာဒီကနေ့အထိရက်တည်ချက်တည်တိုင်းပါပဲ
UPWC နဲ့ဆွေးနွေးနေတဲ့အစင်းမြင့်ညှိနှိုင်းကိုယ်စားလှယ်အဖွဲ့ဝင်တဲကအဖွဲ့6ဖွဲ့ကိုအစိုးရက NCA မှာပါဝင်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးလက်မခံပါဘူးဒီလိုနှစ်ဖက်အကြားအခက်အခဲတွေဖြစ်နေရင်ဆက်လက်ဆောင်ရွက်ဖွယ်ရှိတဲ့နီလန်းကိုတော့ပူးစင်ကျုံကအခုလိုဆက်ပြောပါတယ
်ဒီဟာအလုံးပါဝင်ရေးမှုဆိုတာတော့ကျွန်တော်တို့အမျိုးမျိုးကျွန်တော်တိတ်ပဲဖွင့်ဆိုလို့ရပါတယ်ဒါတပြန်နဲ့တည်းလက်မှတ်ရေးထိုးမယ့်အနေအထားမျိုးကိုဆိုလိုတာလဲဟုတ်ကောင်းဟုတ်မလဲဒါတကယ်လို့များကျွန်တော်နိုင်ငံရွှေနေပြည်မှာပါဝင်လာနိုင်တယ်
စီယာမခန့်ချက်တဲ့နိုင်ငံရဲ့မခန့်ချက်ဒီလူမှုရေးခန့်ချက်ရှိလာမယ်ဆိုလို့ရှိရင်ဒါသူတို့ပါဝင်လာနိုင်တဲ့နေထားရှိလို့ရှင်တာကိုပါဝင်ရေးဆိုတဲ့မူထဲမှာဒါဝင်သွားမယ်နေထားမျိုးရဲ့ရှိနိုင်ပါတယ်လို့ကျွန်တော်ပြောလိုပါတယ်စီယာမခန့်ချက်ရရှိရေးနဲ့ပတ်သက်ပြီးအဓိကပါဝင်ဆွေးနွေးဖို့လိုအပ်နေတဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ဟာ
ဒီပေါ်မှာတော့SD အဖွဲ့ဝင်ဘရူဆော့ဂွေထူဝင်းကအခုလိုတုံ့သက်ပါတယ်သူမှလည်းခီးစဉ်ရှိနေတော့သူကခဏခဲ့ပြောင်းလဲလဲပဲကောင်းတဲ့အပေါ်မှာဒါကတော့သူကခီးတက်တာဟုတ်ပြန်ရောက်လဲရောက်နိုင်တယ်ဒီနေ့တော့ကုတက်တီတော့တရင်တော့တည်ရသလောက်ပေါ့လေသူလည်းအသိပေးတာရှိမှာပဲဒါမှမဟုတ်သူခီးစဉ်ဖြတ်ပြီးတော့ပြန်လာမလာမလာဘူးလို့ဆိုတော့မသိဘူးပေါ့
ဒီကနေ့ကျင်းပမဲ့ဆွေးနွေးပွဲဟာအစိုးရဘက်ကအမြင့်ဆုံးအဆုံးဖြတ်ပေးနိုင်တဲ့နိုင်ငံတော်သမ္မတတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းအာဏာကိုလွှဲအပ်ထားတဲ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံမှဖြစ်တာကြောင့်တနင်္ဂနွေနေ့အပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးရင်းတဲ့ပတ်သက်ပြီးအပိသက်ဆုံးဖြတ်နိုင်မယ်လို့လည်းအားလုံးကမျှော်လင့်ထားကြပါတယ်
ကိုမိုးစောနေပြည်တော်ကနေသတင်းပေးပို့ခဲ့တာပါအခုလိုNCA တနင်္ဂနွေနေ့အပြစ်ခတ်ရစေးရေးစာချုပ်အတွက်ဆွေးနွေးနေချိန်မှာပဲမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအစ္စရေးနိုင်ငံကိုတွားရောက်လဲပတ်နေတာဟာနှစ်နိုင်ငံစစ်ဖက်ဆိုင်ရာဆက်ဆံရေးတိုးမြှင့်ဖို့ချစ်ကြည်ရေးခီးစဉ်ဖြစ်တွားရောက်ခြင်းဖြစ်ကြောင်းမြန်မာအစိုးရကပြောဆိုမှုပေါ် ဝေဖန်ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်မြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြအပြစ်ခတ်ရစေးရေးလက်မှတ်ထိုးဖို့ဆွေးနွေးနေကြချိန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အခုလိုအစ္စရေးမှာရောက်နေတာဖြစ်ပါတယ်ကိုဇော်ဝင်းလှိုင်ကဝါရှင်တန်ဒီစီတန်မှုဟောင်းနဲ့ဖြစ်စစ်ထောက်လှမ်းရေးအရာရှိဟောင်းနဲ့ဖြစ်တဲ့ဦးအောင်လက်ထွန့်ကိုဆက်သွယ်မေးမြန်း
တရင်နေတော့ထွက်တာပေါ့နော်အခုအစ္စရေးကိုသွားတာကတော့အဲ့ဒီလက်နက်ဝဲပိုးတွေပါမလား तू ကတော့ချစ်ချီခီးစင်လို့ပဲနာမည်တက်ထားတယ်ကာဝေးဦးစီးချုပ်တယောက်အနေနဲ့အခုလိုမျိုးနိုင်ငံခြားခီးစင်သွားပြီဆိုရင်ဘာတွေလောက်တက်လိမ့်များရှိပါလဲသူတို့
ဟိုချစ်ချီခီးစင်ရတော့ခေါင်းစဉ်တက်တဲ့အနေထားမျိုးပါပဲခင်ဗျာတကယ်တကယ်တော့ကျွန်တော်တို့ကပြီးခဲ့တဲ့ဒီ2015ခုနှစ်အစောပိုင်းမှာဖြစ်တယ်ကျွန်တော်တို့ကိုကန့်တို့ပလောင်တို့ရခိုင်ပေါ်မှာဗျာဒီလက်နက်ကင်ဖွဲ့စည်းတွေနဲ့တိုက်ပွဲတွေဖြစ်တဲ့အခါမှာတိုင်းရင်းသားလက်နက်ကင်ဖွဲ့ကကင်နဲ့လက်နက်ကိုတော်မှဓမ္မတမ်ရောမှရှိတဲ့ဒီလက်နက်တွေကပြန်ပြီးတော့မှပြင်းပြင်းထန်ထန်ပြန်တိုက်ပင်တဲ့ဒီကျွန်တော်တို့လက်နက်တွေကသူပြင်းကညံ့တယ်လို့ပြောရမှာပေါ့ဗျာညံ့တယ်ဆိုတာကလည်းဟိုဂျာမီတို့အစ္စရေးတို့ထွက်သွားပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီကာကွယ်ရေးပစ္စည်းစက်ရုံတွေကိုကျွန်တော်မြောက်ကိုရီးယားလက်နက်ဖွဲ့ဒီဝင်ပြီးတော့မှဟိုပူအောင်ဆောင်တာရှိပါတယ်တရုတ်ပါပဲမော်ဒါရီယာအစင်တိုင်းမမီရဲ့အတွက်ကြောင့်မလို့မိမိပါရှိတဲ့ဒီလက်နဲ့ဆိုင်တိုးပြင်ဖို့အတွက်ကိုလည်းဖြစ်ကောင်းဖြစ်နေပါတယ်အဓိကကလက်နဲ့ဆက်ယုံနေတဲ့လို့ကျွန်တော်သွားတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျလက်နဲ့ဝင်လာတဲ့ဆိုင်နေ
ညီမတက်မတော်အနေနဲ့ကဒီသောသောဥောင်းလင်းထုတ်ပြောသလိုဒီခုနှစ်စံပိုင်းမှာဖြစ်သွားတဲ့တိုင်းသားလက်နက်ကင်အဖွဲ့တွေနဲ့တိုက်တာတောင်မှကိုယ့်ဘက်မှာရှိနေတဲ့လက်နက်တွေနဲ့မရှင်နိုင်မှုဆိုတဲ့အနေအထားကိုသဘောပေါက်သွားတယ်လားမသိ
ဟုတ်ပါကဲ့ကျွန်တော်သိတော့ပေါ့လေဒီကျွန်တော်တို့လက်နက်ကင်တမ်းတော်သားပေါ့ဗျာစစ်တီအင်အားယာနဲ့ချီပြီးတော့မှကြာဆုံးပါတယ်ထောင်နဲ့ချီပြီးတော့ဒဏ်ရတယ်လို့ဒါကျွန်တော်တိရပါတယ်အတိအကျတော့ကျွန်တော်မပြောလို့တော့ပါဘူးခင်ဗျာ
အခုဒါဆိုလို့ရှိရင်ဒါကာဝေးဦးစီးချုပ်အနေနဲ့လဲသွားနေတာတွေဟာသူလက်နဲ့ဝယ်ဖို့အတွက်သူတဘောအရာစကားနဲ့ပြောမှဆို shopping line လုပ်နေတယ်ဆိုတဲ့သဘောများဖြစ်မလားဒါမှဝယ်တော့တကယ်ဝယ်နေပြီလားခင်ဗျာ
ကျွန်တော်ယူဆရပြောရင်တော့တကယ်လဲဟိုပါကစ္စတန်သွားတယ်ပါကစ္စတန်ကလင်းမြန်ဝယ်လို့ကြားရပါတယ်ခင်ဗျာအလားတူပဲကျန်တဲ့နိုင်ငံတွေသွားတဲ့ကံမှာလဲသူဝယ်တဲ့အနေအထားမျိုးကြီးတော့ရှိပါတယ်အထူးသဖြင့်တော့တရုတ်ကလက်နဲ့ကိုသူတို့ရှင်နိုင်ဖို့အတွက်ကိုရှာဖွေတယ်လို့ကျွန်တော်တိရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လက်နဲ့ဆက်ယုံနေရောလက်နဲ့နဲ့ပတ်သက်ပြီးတော့မှတရုတ်ကဤပညာကိုကျွန်တော်တို့မယူပါဘူးခင်ဗ
ျတရုတ်လက်နဲ့ကင်ထားတဲ့တိုင်းရင်းသားလက်နဲ့ကင်အဖွဲ့စည်းတွေကိုတော့မရှင်နိုင်မှုဆိုတော့မြန်မာစစ်တပ်ကလက်လို့ဆက်ကင်နေတဲ့လက်နဲ့တရားဘလို့အမျိုးအစားတွေဖြစ်မလဲဒါမှမဟုတ်လဲဟောင်းနှွမ်းနေတဲ့အတွက်ဖြစ်တာလား
စီးသလားပေါ့ MA စီးစီးပေါ့ဗျာမြန်မာ Army စီးစီးဆိုပြီးတော့နောက်ထုတ်တဲ့တနက်တွေရှိတယ်တိရပါတယ
်ဟုတ်ကဲ့ဆိုတော့ဒီ MA စီးစီးကရောမြန်မာပြည်မှာပဲထုတ်တာလားခင်ဗျ
ဟုတ်ပါတယ်ခင်ဗျာ MAC ရအခုနောက်ပိုင်းတပမာပြီမှာထုတ်တဲ့နေသားမျိုးရှိပါတယ
်အခုကာကွယ်ရေးဦးစီးချုပ်တယောက်အနေနဲ့သွားရဆိုပေမဲ့လည်းသွားတဲ့နိုင်ငံတွေကစိတ်လဲစိတ်လာတယ်များလဲများလာတယ်လိုက်ပြီးတော့များနိုင်ငံရေးအရာသူတို့စကားပြောနေတာတွေများရှိနိုင်မလားနောက်ွယ်မှာပေါ့နော
်ရှိနိုင်ပါတယ်အဓိကတော့တက်နဲ့ပတ်သက်ပြီးတော့ဒီ reform ပြန်ပြီးမှသူတို့လုပ်တယ်ကျွန်တဲ့လူကြီးပိုင်းတွေသူတို့ထုတ်လိုက်တယ်ဗျာထုတ်ပြီးတော့မှလူငယ်ပိုင်းတွေသူတို့တို့တားပြီးတော့မှကျွန်တော်ယူဆရပြောရင်တော့သူတို့မျော်မှန်းထားတာကတော့အခုရွေးကောက်ပွဲနဲ့လည်းဆက်ဆက်တယ်ပေါ့ဗျာရွေးကောက်ပွဲမှာတော့သူတို့ဘက်ကတော့ ဟိုကျွန်တော်ပြောခဲ့ခြင်းပြောခဲ့ plan B လိုဟာမျိုးကိုသူတို့ညွန်ပေါင်းလိုဟာမျိုးရအောင်သူတို့လုပ်လိုက်မယ်ဗျာတကယ်လို့အဲ့ဒါမအောင်ဘူးဆိုလို့ရှိရင်တော့ခင်ဗျာတခုကသူတို့ရဲ့ C plan ပေါ့ဗျာအဲ့ C plan ကတော့သူတို့တက်ကအာနာယူတဲ့ plan ပဲဒါနဲ့ဘယ်ကုန်ဘယ်နည်းလုပ်မယ်ဆိုတော့ပြောလို့ကျွန်တော်မရဘူ
းဟုတ်ကဲ့
အဲ့ plan လုပ်တဲ့အခါမှာမင်းအောင်လိုက်ရ automatically သမရပေါ့ဗျာယာယီသမရပဲဖြစ်ဖြစ်ဟိုဒီဒိုရီယာပုံစံမျိုးသူတို့ချိုးလာနိုင်တဲ့နေရာမျိုးရှိပါတယ်ခင်ဗျာ
တောင်း
လို့လေဟိုနိုင်ငံတကာနဲ့ထိတွေ့ဆက်ဆံနိုင်ငံရေးပိုင်းကမင်းအောင်လိုက်တွားတယ်ဆိုလည်းမမှားဘူးရအဲ့ဒါတော့လေ
ကိုဇော်ဝင်းလိုက်မေးမြန်းတင်ဆက်ခဲ့တာပဲဖြစ်ပါတယ်ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတွေကိုလည်းပြောပြချင်ပါတယ်လာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်မဲပေးခြင်းနဲ့နိုင်ငံသားရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ရဖို့ရှောက်လွှာတင်ရမှာအခက်အခဲတွေကြုံခဲ့ရပါတယ်ဒါဟာနိုင်ငံသားတွေရာသင့်တဲ့အခွင့်အရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံသားမှာရှိနေသူတချို့ကသုံးသပ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဆက်လက်ပြောပြချင်တာပါနိုင်ငံရေးအခြားမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအလုပ်သမားဦးရေဟာနှစ်တန်းထက်မနည်းရှိနေပေမဲ့မဲပေးခွင့်ရဖို့ရှောက်ထားသူအရေအတွက်18,000လောက်သာရှိတယ်လို့စတေမာလာနှစ်ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောခဲ့ပါတယ်နိုင်ငံသားရောက်မြန်မာနိုင်ငံသားတွေကအခုလိုမဲပေးခွင့်ရဖို့ရှောက်ထားသူနည်းနေရတာဟာရှောက်လွှာတင်ဖို့အချိန်မလုံလောက်တဲ့ပြဿနာကအခြေခံဖြစ်တယ်လို့2015ရွေးကောက်ပွဲမှာမဲပေးဖို့အတွက်ပြင်ဆင်နေသူတဦးဖြစ်တဲ့စင်ကာပူနိုင်ငံကမတ်မီကျော်စွန်းညွန့်ကပြောပါတယ်
မဲပေးခွင့်ကဒီစင်ကာပူရောက်မြန်မာတွေအနေနဲ့အချိန်ကန့်သက်ချက်နဲ့မဲပေးခွင့်ရှောက်လာတွေကပိတ်လိုက်တဲ့အတွက်အခက်အခဲတွေရန်ဖြစ်ကြပါမို့နော်ဒီအလုံးကဲရောက်နေတဲ့ဒီဝေါ်ပါမဲ့တမားတွေဆိုရင်သူတို့ passport တွေသူတို့ကိုင်ခွင့်မရှိတဲ့အတွက်သူတို့လက်ထက်မှာ passport မရှိတဲ့အတွက်ကိုဒီ35ပေါင်တင်တဲ့အခါမှာအခက်အခဲတွေရန်ဖြစ်ကြ35ပိတ်လိုက်တာတော်တော်ကြာပါပြီ August လ6ရက်နေ့မှာပိတ်လိုက်တာပါပိတ်ပြီးမကြပါဘူးဒီဘက်ကလုံနိုင်လေလုံနိုင်တဲ့အုပ်စုတွေကတန်ယုံနဲ့သွားညှိပါတယ်တန်အမတ်နဲ့လည်းသွားတွေ့ပါတယ်ဒါပေမဲ့သူတို့ဘက်ကထပ်ပြီးတော့လက်ခံနဲ့ပုံစံမပြတဲ့အတွက်ထပ်ပြီးလက်မခံတဲ့အတွက်ကိုပုံစံ35ထပ်တင်ဖို့မဲပေးခွင့်ရဖို့အခွင့်အရေးဆက်ပြီးတော့လူကျင်တဲ့လူတွေကရန်အောင်ခက်ခဲဖြစ်နေပါတယ
်ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကလည်းနိုင်ငံခြားရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးခဲ့ကြရတာပါအခု2015ခုနှစ်မှာလည်းနိုင်ငံခြားမှာရှိတဲ့မြန်မာတန်ယုံတွေကကြိုတင်မဲသဘောကောက်ယူမဲ့အနေအထားရှိနေပါတယ်စင်ကာပူနိုင်ငံမှာဆိုရင်မဲပေးခွင့်ရှောက်လွှာတွေကိုမြန်မာတန်ယုံကမြန်မာနိုင်ငံကိုတစ်ခေါက်ပြန်ပို့စီစစ်ပြီးမြန်မာနိုင်ငံကအတီးပြုတ်ပေးပို့လိုက်တဲ့သူတွေကသာမဲပေးခွင့်ရမှာဖြစ်တယ်လို့မတ်မီကျော်စိုးညွန့်ကရှင်းပြပါတယ
်။မဲပေးခွင့်ကချိုတင်ပေးရမှာပဲ။ဘာလို့ဗမာပြည်ကနေဝယ်မှာရှင်းရနေမှာလုံမယ်ဆိုရင်ကျွန်တော်တို့ကသောပြီးတော့ကိုစင်ကာပူတန်ယုံမှာမဲပေးရမှာ။အဲ့ဒီတန်ယုံမှာမဲပေးဖို့အတွက်တန်ယုံကဒီကျွန်တော်တို့တင်လိုက်တဲ့ပုံစံ35ပေါင်ကိုမြို့နယ်အလိုက်ရဲရွာအလိုက်ကိုပြန်ပို့တာအဲ့ဒီဖောင်နေဥမာချင်းပြည်နယ်ဟာခါဆိုဟာခါကိုပြန်ပို့တာအဲ့ဒီပုံစံ35ဖောင်နေဒါကြောင့်အချိန်တွေကသူတို့လည်းပို့စောယူတာဖြစ်နိုင်တယ်အဲ့ဒီကနေပြီးကျမတို့ကတ်တင်နေကျမတို့နံပါတ်နေပြန်လာမှဒီကိုတန်ယုံကိုအဲ့တော့ကျမရဲ့မဲပေးခွင့်လက်မှတ်ပြီးကျမရဲ့တာမွေမြို့နယ်ဆိုတာမွေမြို့နယ်မှာကျမကနံပါတ်စင်ရင်နဲ့ထွက်လာပြီးသားအဲ့ဒါကိုဒီကနေကြိုတင်မဲပို့လိုက်တာပေါ့နော်
ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေပေါ်ယုံကြည်နိုင်စရာအကြောင်းအားနည်းနေပေမဲ့နိုင်ငံသားတို့ရဲ့ရပိုင်ခွင့်ကိုအဆုံးရှုံးမခံခြင်းတဲ့အတွက်သူ့အနေနဲ့2015ရွေးကောက်ပွဲမှာမဲပေးသွားမှာဖြစ်တယ်လို့မတ်မေကျော်စွန်းညွန့်ကပြောပါတယ
်လွတ်လပ်မယ်တရားမျှတမယ်လို့တော့အမှန်တိုင်းပြောရင်ယုံကြည်လို့မဲပေးတာမဟုတ်ပါဘူးကျမရဲ့အခွင့်အရေးကိုကျမအဆုံးရှုံးမခံခြင်းလို့ကျမမဲပေးတာပါမဲပေးဖို့ကြိုးစားနေဆိုကြကလေးကပြောင်းလဲခြင်းလို့ပါပြောင်းလဲခြင်းနဲ့ဆိုကြတဲ့ကလည်းNLD ပါတီကိုမဲပေးခြင်းလို့ပါပဲ
မြန်မာ passport ကန်ဆောင်ထားတဲ့မြန်မာနိုင်ငံသားအများစုဟာထိုင်းမလေးရှားစင်ကာပူနဲ့အခြားနိုင်ငံတချို့မှာတွားရောက်အလုပ်လုပ်နေကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့မဲပေးပိုင်ခွင့်ရှိတဲ့မြန်မာနိုင်ငံသားအရေအတွက်အတော်နည်းတယ်လို့သိရပြီးမဲပေးခွင့်ရှိသူစီးရင်ကိုမကြခင်ထုတ်ပြန်သွားမှာဖြစ်တယ်လို့ Washington DC မြန်မာတန်ယုံက VO မြန်မာပိုင်းကိုပြောပါတယ်ခင်ဗျာVOA ရဲ့ဗိုလ်ဒူးနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာပါခုဆက်ပြီးတင်ပြချင်တာကကိုစလေလောင်းမဲဆွယ်စီယုံမှုစတင်တဲ့နေ့မှာအင်အားကြီးပါတီတွေအကြိမ်နဲ့မဲဆွယ်စီယုံလှုပ်ရှားနေကြပြီဖြစ်ပေမဲ့လူနည်းစုတိုင်းသားပါတီတွေကတော့မဲဆွယ်စီယုံရေးကိုကြဲကြဲပြန့်ပြန့်မလှုပ်ရှားနိုင်ကြသေးပါဘူးချင်းပြည်နယ်လိုသဘာဝဘေးအန္တရာယ်ခံခဲ့ရတဲ့ဒေသတွေမှာလမ်းမဆက်သွေးအခက်အခဲရှိနေတယ်လို့ကချင်ရှမ်းရခိုင်ပြည် ီနယ်တွေကတချို့ပါတီငယ်တွေအတွက်လည်းရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်တွေကြောင့်စီယုံရေးကိုဇောင်းပေးဇောင်းမပေးနိုင်သေးတဲ့အခြေအနေတွေမှာရှိနေပါတယ်။လာမယ့်ရွေးကောက်ပွဲမှာတိုင်းသားလူနည်းစုတို့ရဲ့ကိုစားပြုဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတချို့ရဲ့သဘောထားအခြေအနေကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်။
စက်တင်ဘာလ10ရက်နေ့မှာစတင်လိုက်တဲ့ကိုယ်စားလှယ်လောင်းမဲဆွယ်စည်းရုံးမှုကာလပထမရက်မှာပဲမြန်မာပြည်မျိုးကြီးတွေမှာအင်အားကြီးနိုင်ငံရေးပါတီကြီးတွေအပြိုင်ဆိုင်မဲဆွယ်လှုပ်ရှားမှုတွေစတင်လိုက်ကြပြီးမယ်တိုင်းရင်းသားလူနည်းစုကိုစားပြုပါတီငယ်တွေအတွက်တော့ဒီလိုအခြေအနေမျိုးမရှိပါဘူးချင်းပြည်နယ်တွန်းဆန်တဲ့တီးတိမ်နောက်စကိုင်းတိုင်းတို့ကလွတ်တော်အမတ်နေရာ17နေရာဝင်ရောက်ရှင်ပြိုင်မယ်ဇိုမီဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဦးကျင်စွန်မန်းကတော့မဲဆွယ်ရေးအခက်အခဲကိုအခုလိုပြောပါတယ်
အခက်ခဲရတော့ဒီကကြေးလမ်းပန်းဆက်သွယ်ရေးမှာခက်ခဲရှိပါလိမ့်မယ်။ချောင်းဒီအလုံးကတရားရပြတ်သွားတော့လေ။အသို့သဖြင့်ကျွန်တော်တို့ဒီဒီဒီရဲ့အထက်ဆိုရင်ရှိသမျှချောင်းတွေကတရားရအကုန်လုံးပြတ်တဲ့အခါကျတော့ခက်ခဲရှိပါတယ
်။ရခိုင်ပြည်နယ်တဲကကမန်တိုင်းရင်းသားတို့ကိုကိုစားပြုပြီးအမတ်နေရာ6နေရာဝင်ရောက်ရှင်ပြိုင်မယ်။ကမန်မျိုးသားတိုးတက်ရေးပါတီအကြီးအကဲတဦးဖြစ်တဲ့ဦးစော်ဝင်းကတော့တနင်္ဂနွေအတိုင်းအတာဝင်ရောက်ရှင်ပြိုင်ရမယ့်ပါတီကြီးတွေရောရခိုင်တိုင်းရင်းသားကိုစားပြုရှင်ပြိုင်ချမယ့်ပါတီတွေနဲ့ပါရှင်ပြိုင်နိုင်ဖို့မလွယ်ဘူးလို့ပြောပါတယ်
။တေးကြတာကတော့ကျွန်တော်တို့ကမန်တိုင်းရင်းသားများအခုကမန်မြို့သားတွေရဲ့ပါတီကိုဟိုလားသူတို့ကလွယ်ပြီးကျန်တဲ့သူကမဲပေးဖို့ဆိုတာကျွန်တော်တို့ကတလောက်ကြီးပေါ့ခုနလိုဟိုကျွန်တော်တို့အပေါ်မှာသူတို့ရဲ့ဥစ္စာပေါ့နော်အကူမှုကတခြားပါတီတွေပေါ့နော်ရခိုင်ပြည်နယ်ထဲမှာဆိုရင်ရခိုင်တိုင်းရင်းသားပါတီတွေရှိတယ်ဆိုတော့ဒီခိုင်တိုင်းနာများဟာသူတို့ပါတီကိုကြော်ပြီးကျွန်တော်တို့အားဖို့အကြောင်းတော့ရှိဘူးလေ
ကမန်တိုင်းရင်သားများဒန်းတို့အခွင့်ရရရှိရေးကိုဦးစားပေးမယ်ကမန်မျိုးသားတူးတက်ရေးပါတီအနေနဲ့မဲဆွယ်လှုပ်ရှားမှုတွေလည်းမလုပ်နိုင်ဘူးလို့ဦးစော်ဝင်းကပြောပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာနေထိုင်ကြတဲ့လော်ဝေါ်တိုင်းရင်သားတို့ကိုကိုးစားပြုရှင်ပြိုင်မယ်လော်ဝေါ်အမျိုးသားစီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့လာမယ့်ရက်ပိုင်းအတွင်းမှာပဲမဲဆွယ်စည်းရုံးမှုတွေစမယ်လို့ပါတီအကြီးအကဲတဦးဖြစ်တဲ့ဦးထောင်ခေါင်ကပြောပါတယ်
။အဲပြင်တော့ပြင်ဆင်နေပြီဟုတ်တယ်ဒါပေမဲ့စတော့မစတိပါဘူး။နှစ်ချံတစ်ပတ်ခါနဲ့စဖို့ဟုတ်တယ်။ပြိုင်မှာမြို့နယ်ပေါင်6မြို့နယ်ဟုတ်တယ်။ဆော့လော်မြို့နယ်ကျဖွေမြို့နယ်ဝိုင်းမော်မြို့နယ်အဲမြစ်ကြီးနားမြို့နယ်ကချင်ပြည်နယ်ရလေးမြို့နယ်နောက်ပြည်ရှမ်းပြည်နယ်ကြတော့ဟိုဟာလာရှူမြို့နယ်ကွန်တုံမြို့နယ်နမြို့နယ်ပေါင်းရင်6မြို့နယ်ဟုတ်တယ
်ရှမ်းပြည်နယ်ရှေးပိုင်းမိုင်းဆက်ထားချစ်လေးကျိုင်းတုံမြို့နယ်တို့မှာအခါတိုင်းရင်းသားတွေကိုကိုစားပြုရှင်ပြိုင်မဲ့အခါအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကတော့မဲဆွယ်စည်းရုံးမှုတွေမဆနိုင်သေးပေမဲ့အခါတိုင်းရင်းသားတို့ရဲ့အလုံးရင်းနဲ့ထောက်ခံမှုကိုရမယ်လို့မျှော်လင့်ထားတဲ့အကြောင်းပါတီရဲ့အကြီးအကဲဦးအားလေကပြောပါတယ်
ကျွန်တော်တော့ကျွန်တော်ပို့ကောင်းမယ်လို့ထင်ပါတယ်သူမျိုးကျွန်တော်လူမျိုးအနေနဲ့ရေးရောင်ဝင်ကြီးပါလို့ကျွန်တော်ပို့ကောင်းမယ်လို့ကျွန်တော်ယုံကြည်ပါတယ်တိုင်းရင်းသားပါတီလေးကျွန်တော်တကူလူမျိုးကိုစားပြုတဲ့ပါတီတော့တကူပဲရှိတာဟုတ်ပေါ်ရတယ်တော့ကျွန်တော်အမျိုးသားစုစည်းဖို့ပေါ်နံပါတ်1ကနော်စုစည်းပြီးတော့ဦးဆောင်တဲ့နိုင်ငံတော်ဦးဆောင်မှုကိုပြင်ပြီးတော့အမျိုးသားကဏ္ဍနဲ့ပေါင်းဖို့ပေါ့နော
်ရှမ်းပြည်နယ်ညောင်ရှိမြို့နယ်တခုထဲမှာပဲဝင်ရောက်ရှင်ပြိုင်မဲ့အင်းတိုင်းရင်းသားအဖွဲ့ချုပ်ပါတီကတော့မဲဆွယ်မှုတွေစတင်နေပါပြီပါတီအခြေကဲဦးတင်အောင်ကျော်ကအခုလိုပြောပါတယ်
ကျွန်တော်တော့ဆွဲတော့စာပြီးလှုပ်ရှားနေပြီပေါ့နော
်ဟုတ်ကဲ့ဟ
ိုစီမံချက်တွေပါဆွဲပြီးတော့မှမြန်မာပုံရှင်ကိုစီမံချက်တွေတင်ပြီးတော့မှကျွန်တော်တို့အချိန်ကမှစာပြီးတော့မှစီမံရတော့ပေါ်ပြောတာလို့စီရင်တာလို့လုပ်နေပြီးတော့ညောင်ရှင်မြတ်နေပါတယ်။ဟုတ်ပါတယ
်ဟုတ်ကဲ့ရှင
်ကျွန်တော်ကတခြားနေရာတွေဝင်ပြန်လို့ကြလဲစောစားရပါတော့ကျွန်တော်ပတ်ကြည့်နေကြတော့တက်ခဲရှိပါသေးစီရစာပေါ်ရလာရစာပေါ့နော်
တိုင်းသားမျိုးနွယ်စုတွေကိုကိုးစားပြုတဲ့ပါတီငယ်တွေအနေနဲ့တော့တနင်္ဂနွေလအတိုင်းအတာဝင်ရောက်ရှင်ပြိုင်ကြတဲ့နိုင်ငံရေးပါတီကြီးတွေနဲ့ရှင်ပြိုင်ပြီးမဲဆွယ်စည်းရုံးမှုကတော့ကြဲကြဲပြန့်ပြန့်မလုပ်နိုင်ပါဘူး။ဒါပေမဲ့လည်းတိုင်းရင်းမျိုးနွယ်စုတွေရဲ့ထောက်ခံမှုကိုအတိုင်းအတာတစ်ခုအထိရမယ်လို့ခန့်မှန်းထားကြပြီးအများစုကတော့တိုင်းရင်းသားရေးရာဝင်ကြီးနေရာတွေကိုအဓိကထားရှင်ပြိုင်နေကြတာဖြစ်ပါလိမ့်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလိုင်းနူမီတာ32 kHz 9325၊လိုင်းနူမီတာ40 kHz 9433ည၊လိုင်းနူမီတာ50 kHz 9955နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ရွယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်စာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
အခုချိန်မှာဟို3600ဆိုတော့အကြမ်းမင်းတစ်လောက်တစ်သိန်းလောက်ဖြစ်သွားတဲ့ချိန်မှာသူ15သိန်းတိုးပြီးမပေးနိုင်တော့လို့ရှိရင်သူ9ယောက်ကိုအလုပ်ထုတ်
မြန်မာအလူသမားတွေရဲ့လုခလာစာ3600ဆုံးဖြတ်ခဲ့တဲ့နောက်ဆက်တွဲအခြေအနေတွေကိုဆွေးနွေးထားတဲ့အင်္ဂါည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုမကြာခင်တင်ဆက်သွားဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရာအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ဦးကျော်စံတာကစူးစီးတင်ဆက်ထားပါတယ
်မြန်မာနိုင်ငံရွေးကောက်ပွဲမှာစစ်တပ်ရဲ့အနေထားဆွဲခေါင်းစဉ်နဲ့ The Statesman မှာလဲဂျီကင်ရေးသားထားတဲ့သုံးသပ်ချက်ကိုဥစွာတင်ပြလိုပါတယ်မဲဆွဲကာလမြန်မာနိုင်ငံမှာစတင်ပါပြီအချိန်တော့သိမရသေးပါဘူးကြည့်ရတာကတော့အချိန်နဲ့ရှင်ပြန်ရမယ့်ပွဲဖြစ်ပါတယ်အပြောင်းလဲလုပ်ရမယ့်အချိန် Time for Change ဆိုတဲ့ NLD ရဲ့ကြွေးကြော်သံဟာလက်ရှိလူတွေရဲ့သဘောထားပဲဖြစ်ပါတယ်ဒါပေမဲ့ပါတီရဲ့ပြဿနာကတော့ပါတီအမလောင်းရွေးချယ်မှုနဲ့အမလောင်းကိုမကြည့်နဲ့ပါတီအလန်းနဲ့ခေါင်းဆောင်ကိုပဲကြည့်ပြီးမဲပေးတာဆိုတဲ့စကားပဲဖြစ်ပါတယ်လူလူဟာဒေါအောင်ဆန်းစုကြည်ကိုမဲပေးကြမှာကတော့သိကြပါတယ်ဒါပေမဲ့သူတို့မျှော်လင့်သလိုအပြတ်သက် landslide ဖြစ်ဖို့ကတော့ခက်ခဲပါလိမ့်မယ်ဒီနေရာမှာမဘာသာအဖွဲ့ကလည်း NLD အနေနဲ့အမလောင်းစီးရင်မှာမွတ်စလင်တွေကိုမထည့်ဖို့ဖယ်ထုတ်ဖို့တောင်းဆိုထားတာဟာလည်းကောင်းကဲစရာတစ်ချက်ဖြစ်ပါတယ်ယူကပွဲရလမှာဘယ်ပါတီမှအပြတ်သက်မနိုင်ပဲဖိုမရောက်ဒီမရောက်လွတ်တော်မျိုးဖြစ်သွားနိုင်ပါတယ်အဲ့လိုဖြစ်လာရင် NLD ဟာသမ္မတရွေးနိုင်ဖို့အစိုးရဖွဲ့နိုင်ဖို့ဖွဲ့စည်းပုံပြင်ဆင်ရေးတွန်းအားပေးဖို့စတဲ့ကိစ္စတွေအတွက်ကြံပါတီငယ်တွေနဲ့မဟာမိတ်ဖွဲ့ရပါလိမ့်မယ်ဒါပေမဲ့ယူကပွဲလွန်ကာလအတွက်ပုံမိုးဆွေးင်စရာကောင်းတာကတော့ဒေါအောင်ဆန်းစုကြည်ဟာစစ်တပ်နဲ့ရင်ဆိုင်တူးလာတဲ့ကိစ္စပဲဖြစ်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးကိုစစ်တပ်ကပယ်ချခဲ့ပြီးတဲ့နောက်ဒေါ်အောင်ဆန်းစုကြည်ရဲ့စစ်တပ်နဲ့ရင်ဆိုင်ရေးဟာလူထုပိုကြိုက်နှစ်သက်လာမှဖြစ်ပေမဲ့စစ်တပ်နဲ့တော့ကန္တကောစပူပြီးဖြစ်လာပါလိမ့်မယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့အထူးသဖြင့်အမတ်နေရာတော်တော်များများနိုင်တယ်ဆိုရင်တော့ရွေးကောက်ပွဲပြီးအပေးအယူလုပ်နိုင်ရမယ့်ကိစ္စကိုအလေးထားစဉ်းစားရတော့မှဖြစ်ပါတယ်။အဲ့ဒီမှာသူရဲ့စစ်တပ်ဘော်သဘောထားဟာသိအရေးကြီးပါတယ်။စစ်တပ်နဲ့စစ်မြေရေးလုပ်ရင်တော့လူထုထောက်ခံမှုကျဆင်းနိုင်ပါတယ်ဒါပေမဲ့ရွေးကောက်ပွဲအပြီးနှိမ့်နှိုင်းရမှာအလေးသာနိုင်ပါတယ်တစ်ဖက်မှာ NLD ဟာမဲအရေးအတွက်အဆက်မတန်အနိုင်ရရှိသွားတဲ့ဆိုရင်တော့စစ်တပ်ဟာအာဏာသိမ်းပြီးထိုင်းနိုင်ငံလိုမျိုးဖြစ်သွားနိုင်တဲ့အန္တရာယ်လည်းရှိနေပါတယ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းအောင်လှိုင်ကရွေးကောက်ပွဲရလမှာဘယ်သူပဲနိုင်နိုင်လက်ခံမယ်လို့ဆိုပေမဲ့သူတို့အလိုကျမဖြစ်လာရင်တော့ဖွဲ့စည်းပုံနဲ့အညီအာဏာသိမ်းနိုင်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့စစ်တပ်ဘော်သဘောထားဒီနေရာမှာသိအရေးကြီးပါတယ်ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ဘော်သဘောထားတင်းမာလေလေဒီလိုအာဏာသိမ်းနိုင်တဲ့အလားအလာပုံများလေလေပဲဖြစ်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာအခုဆက်လက်ပြီးမြန်မာအတိုက်ခံခေါင်းဆောင်ရင်ဆိုင်နေရတဲ့အတားအဆီးသစ်များဆိုတဲ့ခေါင်းစဉ်နဲ့ World Street Journal မှာစီဘာနီမာတာနီနဲ့မျိုးမျိုးတို့ရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်စီအုပ်ချုပ်ရေးလွန်မြန်မာပြည်ရဲ့အလွတ်လပ်ဆုံးရွေးကောက်ပွဲအတွက်မဲဆွယ်မှုတွေစတင်လိုက်ပါပြီ။ဒေါအောင်ဆန်းစုကြည်ရဲ့ပါတီဟာပြင်းထန်တဲ့ရှင်ပြိုင်မှုတွေနဲ့ရင်ဆိုင်နေရပွဲရှိပါရယ်။1990ပြည့်နှစ်2012တို့မှာမဲအများအပြားအနိုင်ရရှိခဲ့ပြီးမြန်မာနိုင်ငံရဲ့အထင်ကရနိုင်ငံရေးစင်ကြေတာဖြစ်တဲ့ခိုတောင်းတစိ့ကိုတက်ဆင်ထားတဲ့ NLD ဟာနိုဝင်ဘာ10ရက်ရွေးကောက်ပွဲမှာအလားတူနိုင်လိမ့်မယ်လို့မျှော်လင့်နေပါရယ်။ဒါပေမဲ့ပြိုင်ဘက်ပါတီတွေရဲ့အင်အားသစ်တွေနဲ့ဒေါအောင်ဆန်းစုကြည်ရဲ့မှားယွင်းတဲ့လူရတချို့ကြောင့်ရွေးကောက်ပွဲရဲ့အောင်မြင်မှုဟာအရင်လောက်အပြတ်သက်ရှိလိမ့်မယ်မဟုတ်ဘူးလို့အကြက်ခတ်သံကြည့်သူတွေကသုံးသပ်ကြပါတယ်။အဓိကအခက်အခဲကတော့ကာကွယ်ရေးဦးစီးချုပ်ခန့်နဲ့စစ်သား25ခန့်လုံးလွှတ်တော်မှာရှိနေတဲ့ကိစ္စပါပဲ။အနိုင်ရတဲ့ပါတီဟာလူများစုအစိုးရဖြစ်ဖို့အမတ်ဥယျာဉ်3ပုံ2ပုံကျော်ရရမှဖြစ်ပါတယ်။ဒါဟာ NLD အတွက်ရောပြည်ခိုင်ပြိုးအတွက်ပါခက်ခဲတဲ့ကိစ္စတရားဖြစ်ပါတယ်။ဆိုတော့ဘက်ကမှအပြတ်သက်မနိုင်ရင်စီးပွားရေးမရေရာချိန်မှာဟိုမရောက်ဒီမရောက်လွတ်တော်ဖြစ်လာနိုင်ပွဲရှိနေပြီးအစိုးရဖွဲ့စည်းဖို့အတွက်တာရှည်ညီနှံ့ကြဖို့ရှိနေပါတယ်။စီးပွားရေးနဲ့ဆိုင်တဲ့ဥပဒေရေးရာကိစ္စတွေအတွက်လည်းအချိန်ကြာမြင့်သွားနိုင်ပါတယ်။ကြံ့ခိုင်ဖွံ့ဖြိုးရေးကတော့သူတို့ရဲ့ဗျူဟာတစ်ခုဟာအတိတ်ကစစ်တပ်နဲ့ဆက်နွယ်မှုကိုဖျက်မယ်လို့ဆိုထားတာဖြစ်ပါတယ်။မာပြည်သူ80ရာခိုင်နှုန်းနေထိုင်တဲ့ကျေးလက်ကိုပို့ပြီးအလေးထားပါတယ်။ချင်းငွေရဖို့ခက်ခဲနေတဲ့ကျေးလက်ကလယ်သမားတွေကိုသူတို့အစိုးရကချင်းငွေတွေရရှိအောင်ဆောင်ရွက်ပေးခဲ့တယ်လို့လည်းလယ်သမားတွေကဆိုပါတယ်။ NLD ရဲ့အဓိကပြဿနာတစ်ခုကတော့ပါတီတွင်းစည်းရုံးဖို့ခက်ခဲနေပြီးဒေါအောင်ဆန်းစုကြည်အနေနဲ့ခေါင်းဆောင်မျိုးဆက်သစ်ပြုစုပြုထောင်မှုမရှိခြင်းပဲဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ဒီရေမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေရုံမြင့်တန်ကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကို Asia Set 7 Joe ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9နာရီနောက်ပိုင်းမှာရှုစားနိုင်ပါတယ်ခင်ဗျာအခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချပေးမှာဖြစ်ပါတယ
်ဒီနေ့မနေ့တွေတင်ပြပေးမယ့် idiom အသုံးကတော့
out of touch
ဖြစ်ပါတယ်စာလုံးပေါင်းက out outOF off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တည်းရဲ့ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက်ဒီဘေကတော့ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these daysYou can't be out of touch with the latest technology.
Cookie ma lo kaung kaung ya chi yin no. Naw song bon ni pinya dui ne thi twe mu kin kwa ni lo ma phit phu lo de be ya ba de. George ko pi de u ma go naw ta khaw li la chi cha ya aw ma.
If you want to get a good job these days, you can't be out of touch with the latest technology.
Cookie ne set pya ni da. Ta khu khu ne thi twe mu a hlan wi ni da.တခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးအရဘယ်လိုပြောမလဲ
out of touch
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Indian 3 English သင်ခန်းစာလေးကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်ကတင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်ပါတော့မယ်အလို့သမားတွေရဲ့တနေ့လို့အားလာကလို့အားကတက်3600တတ်မှတ်ပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အကျိုးဆက်တွေနဲ့ပတ်သက်လို့ဒေါခင်မျိုးသက်ကစီစဉ်ဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကနေ့ညဒိုင်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရတော့ဒီအလုတ်သမားတွေလှူအားကလာစာအကြောင်းပါပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့အလုတ်သမားသမဂ္ဂအဖွဲ့ချုပ်ကဥက္ကဋ္ဌဦးအောင်လင်းနဲ့နောက်မြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ကတွဲဖက်အထွေထွေအတွင်းမှုသုံးဒေါက်တာတော်တက်တက်ခိုင်ပါဥအောင်လင်းအရင်ဆုံးစပြီးတော့ပြောပေးပါ
ဟုတ်ကဲ့ဒီနေဆုံးခကျင်းငွေဒီဥပဒေပြဋ္ဌာန်းတာတော့ကျွန်တော်တို့နှစ်ကျော်ပြီပေါ့နော်ဒီဥပဒေပြဋ္ဌာန်းပြီးတဲ့နောက်မှာဒီအနည်းဆုံးအခကြေးငွေကိုကျွန်တော်တို့3600တတ်မှတ်ခဲ့ပါတယ်ဒီ3600ကိုထုတ်ပြန်ကြေညာတဲ့အခါမှာတုတ်ခတ်မှုတွေဖြစ်လာပါတယ်ဖြစ်လာတဲ့အကြောင်းအရင်းကဒီ3600ရပောင်း60မတိုင်မီပေါ့နော်အဲ့ဒီကာလမှာဒေါ်လာဈေးက1050ပတ်ဝန်းကျင်မှာပဲရှိတယ်3600ဒီပြုတ်လိုက်တဲ့အခါမှာဒေါ်လာဈေးကလည်းကတော့ဘဟုဘန်ကနေပြီးတော့ဒီ1290အထိဆွဲတင်ခဲ့တဲ့အတွက်ကြောင့်မလို့ဒီကန်စားတော့ကုန်ဈေးနှုန်းတွေက20ရာခိုင်နှုန်းလောက်အထိမြင့်တက်သွားတယ်ဥပဒေကြောင်းအရဒီအနည်းဆုံးအခကျင်းငွေတတ်မှတ်တဲ့ဆန်နှုန်းကိုလူသမားတွေခန်းစားခွင့်ရသွားတယ်။သ ို့တော့လည်းပဲဒီကုန်စင်းတို့မြင့်တက်လာတဲ့အချိန်နေပေါ်မှာမူတည်ပြီးတော့ဒီအလို့သမားတွေကတော့ဥပဒေရပေးတဲ့အခွင့်အရေးဟာပေးကပေးမရဆိုတဲ့အခြေအနေမျိုးကိုရောက်တယ်။ဒီရပိုင်းထဲမှာပဲနောက်ဆက်တွဲတွေကဘာတွေဖြစ်လာတယ်လဲဆိုတော့ဒီသူ့လုပ်ငန်းရှင်တွေကဒီ3600ပြင်မှာပေါင်းဆက်ပေးရမယ်ဒီ Ferry Season ပေးတာမျိုးတွေချုပ်လိုက်တာမျိုးတွေပေါ့နော်။အခြားအခွင့်အရေးတွေတော်တော်များများကိုရုတ်သိမ်းလိုက်တဲ့အတွက်ကြောင့်မို့လို့ဒီအလို့သမားတွေကဒီကိုလမ်းကြိမ်းနဲ့ကိုအလို့ကိုသွားရမယ်ကိစ္စမျိုးတွေဖြစ်ပေါ်လာတယ်။အခြားအခွင့်အရေးတွေရုတ်သိမ်းလိုက်တဲ့အတွက်ဒီအလို့သမားတောင်းဆိုမှုတွေပြန်လည်ဖြစ်ပွားလာတယ်။နောက်အချို့ဆက်ယုံတွေက3600ကိုမပေးနိုင်တဲ့အတွက်ကြောင့်မို့လို့ဆေးရုံပိတ်လိုက်တာကတယုံပေါ့နော်လောလောဆယ
်။ဟုတ်ကဲ့။
ဒီလိုသမားအင်အားရှော့ချလိုက်တဲ့ဆေးရုံတွေအများကြီးဖြစ်ပေါ်လာတော့တွေ့ရပါတယ်ခင်ဗျာ။လောလောဆယ်ကတော့လိုသမား
ဟုတ်ကဲ့ပါဦးအောင်လေ။
နောက်မိုးလက်မဲ့ဖြစ်ပြီပေါ့နော်။ဟုတ်ကဲ
့။ဟုတ်ကဲ့။တထောင်ကျော်ကျော်အလုပ်လက်မဲ့ပြင်ဒါဒီကြောင်းနေနောက်ဆွံ့ရကြတာပေါ့နော်။အခုမြန်မာနိုင်ငံကုန်တယ်ကြီးများအတင်ကဒေါက်တာဒေါ်တက်တက်ခိုင်ပြောပါဦး။ကျွန်
တော်ကတော့ဟိုလောက်ခလာစာနဲ့ပတ်သက်လို့ဒါအလုပ်ရှင်နဲ့အလုပ်သမားကြားမှာညှိနှိုင်းရတဲ့ကိစ္စတွေပေါ့နော်။ဆိုတော့ကျွန်တော်တို့ကဟိုညှိနှိုင်းတော့ဝင်တစ်ဖက်နဲ့တစ်ဖက်ကကိုင်းကျုံမိကျုံကိုင်းမိဖြစ်တယ်တလီတဲ့စီတခီးတဲ့သွားတွေဖြစ်တယ်အဲဒါဒီလူတန်းစားတိုက်ပွဲမဟုတ်ဘူးပေါ့နော်ဒီအလုပ်ရှင်နဲ့အလုပ်သမားဆိုတော့မတူညီတဲ့အခြေခံပေါ့မူတည်ပြီးတော့မှဒါလူတန်းစားတိုက်ပွဲမဟုတ်ဘူးဆိုလို့ရှိရင်ကျမတို့အလုပ်ရှင်ပဲဖြစ်ဖြစ်အလုပ်သမားပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်အတိုင်းကြီးအတွင်းမှာနော်အတူမီတင်းနေတိုင်းနဲ့ကျမတို့ရဲ့လူအဖွဲ့အစည်းဖွင့်လို့ပို့ချက်ဖို့လို့အတွက်ကိုကျမတို့ကလက်တွဲပြီးတော့မှလုပ်ဖို့ကင်ဘက်တွေဖြစ်တယ်ဆိုတော့ဒီခံယူချက်လေးနဲ့အရင်ပေါ့နော်ကျမအဲ့ဒါလေးကိုပြောချင်ပါတယ်ရှင်နောက်တစ်ခုကကြတော့မှန်ပါတယ်ဟိုဦးအောင်လင်းပြောသလိုပဲဒီ3600နဲ့တတ်မှတ်လိုက်တယ်ပေါ့နော်တတ်မှတ်လိုက်တဲ့အချိန်မှာတော့အကျိုးသက်ရောက်မှုကတော့ဓမ္မဋ္ဌာန်းဆိုင်ကြကြပြောလို့ရှိရင်အကျိုးသက်ရောက်မှုဆိုတာဒီအပေါင်းလက္ခဏာဆောင်တဲ့အကျိုးသက်ရောက်မှုတွေလည်းရှိတယ်လို့အနှုတ်လက္ခဏာဆောင်တဲ့အကျိုးသက်ရောက်မှုတွေလည်းရှိနိုင်တယ်ပေါ့နော်ဟိုအပေါင်းလက္ခဏာဆောင်တယ်ဆိုတာပါဒီလေဆိုလို့ရှိရင်ကျမတို့ဝန်ထမ်းနေလာစာတိုးတဲ့အတွက်ဒီလာစာတိုးပြီးရတဲ့ဝန်ထမ်းတွေဟာနော်သူ့ရဲ့သုံးဆွဲမှုပုံစံတွေပြောင်းလာတယ်နော်အယောင်းဝယ်တွေတိုးတက်လာပြီးဝယ်လိုအားတွေတိုးတက်လာပြီးတော့မှဒီစီးပွားရေးလုပ်ငန်းကိုလည်းပြန်ပြီးအကျိုးပြုတာတွေရှိနိုင်တယ်ပေါ့နော်နောက်သူတို့ရဲ့ပညာရေးတန်းမာရေးပို့ပြီးမှရင်းနှီးမြှုပ်နှံလာနိုင်တယ်လို့နော်သာသဖြင့်သူ့ရဲ့တခြားတိုးတက်ရာတိုးတက်ကြောင်းတွေစူးစမ်းဖို့လို့အတွက်ကိုအချိန်တွေပို့ရလာတယ်ပေါ့နော် over time တွေလုပ်ကြမလို့တော့ဒါလို့နော်လာစာလုံလောက်သွားတဲ့အတွက်အတမ်းမျိုးလည်းရှိနိုင်တယ်လို့နောက်တစ်ခုကအနှုတ်လက္ခဏာကတော့ခုနဥအောင်လင်းပြောသွားသလိုပဲပေါ့နော်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်ဘက်ကလည်းကြည့်လို့ရှိရင်ဥပမာထားပါတော့နော်ဟို15ရောက်တဲ့အထက်လို့ပြောထားတဲ့အခါကျတော့ဒီ15ရောက်ကိုအရင်တော့လစာ10သိန်းနဲ့ဒီတစ်လောက်10သိန်းပေးပြီးဒီလုပ်ငန်းကိုလည်းပတ်ခဲ့တဲ့အချိန်မှာအခုချိန်မှာဟို3600ဆိုတော့အကြမ်းင်းတစ်လောက်10သိန်းလောက်ဖြစ်သွားတဲ့အချိန်မှာဒီ15သိန်းတိုးပြီးမပေးနိုင်တော့လို့ရှိရင်ဒီ9ရောက်ကိုအလုပ်ချုပ်ရမှာဖြစ်လာတယ်ပေါ့နော်အလုတ်ကင်ခွင်လန်းနေချင်းချောက်မှုကလည်းတစ်ဖက်မှာရှိနေတယ်ပေါ့နော်ဆိုလို့ရှိရင်ကျမတို့ကအဆုံးဖြတ်ချက်တစ်ခုချတော့မယ်ဆိုတာနဲ့အဲကျမတို့ဘာဝဲယုံကြည်လဲဆိုလို့ရှိရင်ဒီဈေးကွက်စီးပွားရေးစနစ်ပေါ့နော်ဈေးကွက်စီးပွားရေးလို့ပြောလို့ရှိရင်ကျမတို့ကဝယ်လိုအားတွေရောင်းလိုအားတွေပေါ့နော်ဆိုလို့ရှိရင်ဝယ်လိုအားရောင်းလိုအားပေါ်မှာပဲဈေးဆိုတာဖြစ်တယ်အဲ့လိုအလားတူပဲပေါ့နော်အလုတ်သမားဈေးကွက်လို့ပြောလို့ရှိရင်လည်းကျမတို့တိုင်းပြည်ထဲမှာရှိတဲ့အလုတ်ကင်ခွင်လန်းနေရဘလောက်ရှိတာလဲအလုပ်လိုချင်တဲ့သူအရေးအတွက်တည်းကဘလောက်များနေတာလဲပေါ့နော်အဲ့ဒါပေါ့လေကျမတို့မူတည်ရဲ့ပေါ့နော်မူတည်ပြီးတော့မှဒီဥပဒေနဲ့ပြဋ္ဌာန်းလိုက်တာဒီအတီးပဲဖြစ်မှာလားဆိုတာကလေဒီမေးခွန်းထုတ်ပြတစ်ခုဖြစ်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုပြင်ဥပဒေဆိုတာတော်တော်ကြာမှတစ်ခါပြဋ္ဌာန်းတယ်တော်တော်ကြာမှတစ်ခါပြဋ္ဌာန်းတယ်ဒါပေမဲ့တော့ဟိုအခြေအနေတွေကြတော့အပြင်မှာပြောင်းနေတယ်ပေါ့နော်ခုနဥအောင်လင်းပြောတာဆိုဒီ exchange rate တွေပြောင်းလာလို့inflation တွေဖြစ်တာလို့ market mechanism ဆိုတာကြီးอ่ะဒီဈေးကွက်သဘောတရားရရှိနေတဲ့ခါကျတော့အဲ့ဒါကိုလည်းကျွန်တော်တို့ကမျက်ကွယ်ပြုပြီးတော့မှဥပဒေကိုပဲအရန်အားကိုးလို့လည်းမရဘူးလို့ကျွန်တော်တော့ထင်တယ်ပေါ့
ပြောချင်ပါဟုတ်ကဲ့ဒေါက်တာတက်ခိုင်ပြောတာပေါ့နော်ဒီဈေးကွက်စီးပွားရေးစနစ်အတိုင်းကြည့်ရမယ်ပေါ့နော်အခုဒီဆွေနွေးတိုင်းရိုက်လေးလိုင်းမှာပါဝင်ပြီးတော့ဆွေနွေးဖို့အတွက်ဥကြော်လင်းလေးလိုင်းမှာရောက်ပါမယ်ဟုတ်ကဲ့
အနည်းဆုံးလောက်ကကြည့်ဝင်ဆိုတာကစိုးစိုးတို့နဲ့တော့ပြန်ဆန်းထားတယ်ဒါပေမဲ့လည်းအဲ့ဒီတော့တော့သမရကအခုတောင်းဝင်ယူရတယ်အခုတော့နောက်တစ်ခါတက်ပြီးဥပဒေမှာကျွန်တော်အမျိုးမျိုးညှိနှိုင်းလိုက်တော့ဒီညှိနှိုင်းတဲ့အချိန်နဲ့ဒါကိုပြန်ထမ်းပြီးတော့အတည်ပြုလိုက်တဲ့အချိန်မှာကျွန်တော်တောင်းဝင်ရှိတဲ့လူတွေကသူတို့အတည်ပြုနေတဲ့ချိန်နဲ့ရိတ်ကြည့်ပြီးကျွန်တော်တို့မြင်လာတော့တာ irregular ပေါ့ဗျာမဖြစ်သင့်ဘူးဘာကြောင့်လဲဆိုတော့ဗမာပြည်မှာလက်ရှိရှင်တွေက inflation တွေလည်းဖြစ်ပြီးတော့ငွေကြေးတွေတန်ဖိုးတွေလည်းပဲအခုဆိုလို့ရှိရင်ဒီလက်ရှိရှင်တွေမှာပြောမယ်ဆိုရင်လူတွေလက်လုံးလက်စားတွေကလက်ရှိရှိရဲ့ဝန်လို့ထုတ်ပြန်မပြတော့ဘူးအရင်တော့တနေ့ပေါင်းတော့လည်းလောက်တယ်လို့အခုတနေ့9000နဲ့မှ6000နဲ့မှလောက်တယ်။အဲ့တော့ဒီအနည်းဆုံးလောက်ကကျင်းဝယ်ဟာပထမဘုံရင်ဖြစ်ပေါ်ပြအမျိုးမျိုးတခါလေကွာဟလာဖလိုတီဖြစ်နေကျွန်တော်တို့ဘယ်လိုလုပ်သူ့ကိုတိုးပေးမလဲ။ဒါမှမဟုတ်ဒီချက်လေကဗမာပြည်ကိုချစ်စစ်ကိုကျူမှာအမှတ်ခံချက်နဲ့မထိနိုင်ရင်အလုပ်ဗမာကလည်းငွေဝယ်ရှေ့ခံနေဆိုတော့ဒီမှာမီးလုံးမြင်းကြီးမှာကျွန်တော်ပြောသလို ချင်းခွန်းနဲ့တော့ပက်လိုက်ပိုးပြီးပြီးတော့ကကြီးတယ်အခုတော့လေအခုလိုအချိန်တွေမှာဒီပတ်စံပေးလိုက်တာအလုပ်သမားတွေသမင်းဝါဘူးသမင်းငါဘူးဒီအလုပ်တွေလည်းပြုတ်လို့ရှာလည်းမတတ်နိုင်ဗမာပြည်လည်း facility မပေးနိုင်ဘူးဗျအစိုးရကလည်းပဲဒီရင်းနှီးမြှုပ်နှံတဲ့လူတွေအပေါ်မှာဟာလားအပြည့်အစုံလဲစစ်ကအစကျွန်တော်ဒီခွက်တွေကဆက်ဈေးတက်သက်သာသာနဲ့အဲ့ဒါမျိုးလုံးမပေးနိုင်တဲ့နိုင်ငံကြီးဖြစ်တယ်ဒါကလည်း corruption တွေကများပါတယ်အဲ့ဒီတော့အဲ့ဒါကိုပြောမစိုးတော့အချိန်ကြီးပဲတော်တော်ချိုးရလို့ရှိရင်တော့အချိန်နဲ့မပေးသေးတဲ့အချိန်မှာဒီလိုမဟုတ်ဟာလားဥရိနဲ့သတ်မှတ်လိုက်ရှိပြီဥပဒေကြီးအချိန်နဲ့မပေးလို့သတ်မှတ်ရင်ဘယ်ဥပဒေမှာကောင်းတယ်ဘောလို့မရဘူးခင်ဗ
ျဟုတ်ကဲ့ပါဆရာဦးကျော်လင်းကဝါရင်တရားလွှတ်တော်ရှိနေတူပါသူကတော့ဒီအခုလိုမျိုးပြောင်းလဲပေးတာကိုအချိန်မတန်သေးဘူးလို့ပြောပါတယ်အခုဒါနဲ့ပတ်သက်ပြီးတော့ဗောနော်ဒီနောက်ဆက်တွဲပေါ်ပေါက်နေတဲ့ပြဿနာတွေကအများကြီးပါဆရာဒီပြဿနာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်အစိုးရဘက်ကဘာတွေလုပ်ပေးနိုင်လဲဆိုတာသိရဖို့ဒီတမရအစည်းအဝေးအကြံပေးတူဖြစ်တဲ့ဒေါက်တာအောင်ထွန်းသက်ကိုကျွန်မဖိတ်ခဲ့ပါတယ်ဒါပေမဲ့သူကမအားတဲ့အတွက်ဗောနော်အတန်ဖိုင်လေးယူထားပါတယ
်အလုပ်ရှင်ဘက်ကပေးနိုင်တဲ့အနေထားရေအလုပ်သူမဘက်ကရတဲ့လကနဲ့တော့စာဝန်ကြီးပြည်လေတဲ့ဟာမျိုးအဲ့တော့တကယ်တမ်းတော့တကဘာလို့မှာပေါ့ဆရာတို့အမေရိကန်မှာတော့ဥပမာနော်ဒီအနေဆုံးလောက်ခလာစာကိစ္စကသူလဲတော်တော်လေးစဉ်းစားနေရတဲ့နေသားရှိတယ်ဟိုမှာထိုင်းမှာလည်းလုပ်တယ်အိန္ဒိယနိုင်ငံတွေမှာလည်းလုပ်တယ်စင်ကာပူမှာဆိုရင်လုပ်အဆရှိပေါ့အဲ့တော့နိုင်ငံတိုင်းလူဒီအလုပ်အနေဆုံးလောက်ခလာစာကိစ္စကတော့ဒီသုံးဝင်ဆိုင်လို့အလုပ်ရှင်ရဲ့အလုပ်သမားရဲ့နိုင်ငံတော်အစိုးရရဲ့ဒီသုံးခုကပေါင်းပြီးဆောင်ရရတာပဲလေအခုတော့3600ဆိုတာတတ်မှတ်ပြီးအဲ့တော့တတ်မှတ်ပြီးတဲ့အကျိုးဆက်တွေကိုလုံရှင်ဘက်ကရောအလုပ်သမားဘက်ကရောနိုင်ငံတော်အစိုးရဘက်ကရောပြည်နေမိုးမိကင်တွဲရမှာပဲအခုဆိုရင်ဆရာတို့အလုပ်ရှင်ဘက်ကဒီလောက်ခလာစာမပေးနိုင်တော့သူ့ဘက်ကဝန်ထမ်းတွေကိုရှော့တယ်နေတာရှိကောင်းရှိမယ်ဒီဘက်ကလည်းဒီ3600မှမရလို့ရှိရင်မလုပ်တော့ဘူးဆိုတဲ့ဌာနပြတာမျိုးလည်းရှိကောင်းရှိမယ်အမှားတော့ဒါဒီအားလုံးသတ်မှတ်ထားတဲ့နိုင်ငံတော်သတ်မှတ်ထားတဲ့နေဆုံးလောက်ခလာစာကိုဟိုသုံးဝင်ဆိုင်ကဒါကိုဆက်လက်ပြီးမော်နီတာလုပ်ဖို့လိုတယ်adjustment နေဘလို့လို့ဖို့လို့မလဲ။ဒါဥပဒေပိုင်းဆိုင်ရာနောက်ကနေဟိုဆရာတို့ဘလို့ဆက်လုပ်နိုင်မလဲဆိုတော့စဉ်းစားဖို့လိုတာပေါ့။ဟုတ်အခုအကျိုးဆက်တွေရှိလာပြီ။အဲ့ဒါတွေကိုသုံးသပ်ဖို့လိုတယ်။အဲ့ဒါတွေကိုဆရာတင်တဲ့တာဝန်ရှိတဲ့လူကလေအမြင်အောင်အကဲခတ်နေရမယ့်အနေအထားရှိပါတယ်။နော်
။ဟုတ်ကဲ့ပါဆရာ။အခုအစိုးရဘက်ကပေါ့နော်။ဟိုဘာလုပ်ပေးနိုင်မယ်လို့ဆရာအနေနဲ့ယူဆပါလဲ။ဥပမာဆိုရင်အလုပ်ရှင်တွေအလုပ်သမားတွေရောပေါ့နော်။ပြောပါတယ်ဆရာ။အခုကုန်စည်နှုံးနေကြီးလာတဲ့ကိစ္စပေါ့နော်။နောက်အစိုးရဘက်ကပံ့ပိုးပေးဖို့သူတို့ကလိုအပ်နေတယ်။နောက်တစ်ခါခီးသွားလာရေးစိတ်တွေ။ဟိုအခုကသွားလာရေးရလဲဟိုဝန်ဆောင်မှုတွေတက်အောင်မယ်ဘာညာဆိုတော့ဒီစိတ်တွေဈေးစကားတွေပေါ့နော်။နောက်ပြီးတော့ဝန်ထမ်းတွေနေဖို့ထိုင်ဖို့တွေ။အစိုးရဘက်ကဘာတွေပံ့ပိုးပေးနိုင်မှာလဲဆရာ။
ဘုဒီကိစ္စအရေးကြီးတာပေါ့။ဘာကြောင့်ဆိုဒီအနေဆုံးလောက်ခလာစာပြောတဲ့ခါမှာသူ့ရဲ့ cost of living ပေါ့နော်။ကုန်ကြမ်းစည်းအဲ့တော့နေရေးထိုင်ရေးသွားရေးလာရေးကိစ္စဟုတ်နိုင်ငံတော်ဆိုးရဘက်ကလည်းသူနီးသူဟာနဲ့ဟိုတက်တောင်အောင်လုပ်ပေးနိုင်ရင်အဲ့ဒီတက်တောင်အောင်လုပ်ပေးနိုင်တဲ့အတွက်အလုပ်သမားတွေအတွက်ရောအလုပ်ရှင်အတွက်ရောရှိတဲ့ PR တွေနည်းနည်းလေးလျော့သွားနိုင်တာပေါ့။အဲ့တော့နိုင်ငံတော်ဆိုးရနေတဲ့ဒါလည်းစဉ်းစားနေတယ်။ဥပမာရေးတဲ့မှာဥပမာကျမကြီးဟိုအမကနေပေးနိုင်နေကျမကြီးစောက်စောက်မှုတွေပေးနိုင်နေဆိုပါတော့အဲ့ဒါဒီမို့ပညာရေးဆောင်ဆောင်မှုတွေကိုနိုင်ငံတော်ဆိုတာအမခံနေဆိုပါတော့အဲ့လိုမျိုးလုပ်ပေးနိုင်လို့ရှိရင်ခုနလှုပ်ရှင်လို့ဒီမှာလူဦးဖက်ကနည်းနည်းလေးဆရာတို့ PR နည်းနည်းကျော့သွားနိုင်နေနေတာရှိတာ
ဟုတ်ကဲ့ပါဒီအစိုးရဘက်ကလုပ်ပေးနိုင်တာစဉ်းစားရုံမင်းလားဆရာဘာလက်တွေ့လုပ်ပေးတာလဲဆရာတွေ့ပါပြီလေ
အခုဆရာတို့စဉ်းစားနေအောင်လုပ်နေတာအမခံနဲ့ပတ်သက်လို့ကျမကြီးအမခံဒီစီစီနေဆောင်ရွက်နေတာတွေ့ရတယ်ဟိုပညာရေးအမခံတော့မလုပ်နိုင်သေးဘူးအဲ့တော့လုပ်နိုင်ဖို့လဲဆရာတို့ဟိုစဉ်းစားမှာပဲအခုချက်ကင်းလည်းနေရကိုကမနစ်နေရမှာအလုပ်ကအနေဆုံးလုပ်ကလာတာကျွန်တော်ဟိုနော်ဥပဒေထွက်လာတဲ့ခါကျတော့ဒီတတ်မှတ်တာတဲ့ခါကျတော့ဒါတွေအားလုံးကနောက်ဆက်တွဲဆောင်ရွက်ရမယ့်ကိစ္စတွေအများကြီးကြံသေးပါနော်
ဟုတ်ကဲ့ပါဆရာခီးစိတ်ကအစပေါ့နော
်အေးဒါပေါ့ခီးစိတ်လည်းလိုတာပဲအဲ့တော့ခီးစိတ်ကိုဥပမာဟိုဒီလှုပ်ရှင်ကလည်းတဝက်တမိုင်းဖြီးကြီးပြီးနိုင်ငံတော်ဆိုပါလေဈေးတက်တောင်လုပ်ပြတယ်ဆိုတော့ဒါအားလုံးအတွက်အဆင်ပြေတဲ့နေသားရှိမှာပေါ့နော်
ဟုတ်ဒါကြောင့်ထုံးတက်ကလောက်ခလာဆန်နဲ့ပတ်သက်တဲ့သဘောတဘာဝကိုပြောပါတယ်ဒီလောက်ခလာဆာအလုသမားတွေတော့ဝင်ငွေပေါ့နော်နောက်အလုရှင်အတွက်ကကုန်ကျစရိတ်ဖြစ်ပါတယ်ဒါကြောင့်မလို့အလုသမားတွေဘက်ကပို့ပြီးတိုးချင်တဲ့ဆန္ဒရှိတယ်လို့အလုရှင်တွေဘက်ကလည်းထိန်းချင်တဲ့ဆန္ဒရှိတယ်ဒီနှစ်ခုကြားထဲမှာတတ်မှားတာမဟုတ်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအလုသမားအဖွဲ့ချုပ်ကနော်ဘယ်လိုမြင်ပါလဲဥအောင်လင်းပြောပြပေးပါရှင်
ဟုတ်ကဲ့ဆရာမတော်တက်တက်ခိုင်ပြောတာရောနောက်ဆရာကြီးဦးအောင်ထွန်းတက်ပြောတာရောနောက်ခုလုံးကဓမ္မဒိဋ္ဌာန်ကြားတဲ့အချက်တွေဖြစ်ပါတယ်အဓိကကတော့ infrastructure ပြဿနာပါအဲ့တော့ဒီမှာကျွန်တော်တို့မြေယာပြဿနာတွေရှိတယ်မြေစင်းတုံးကြီးမြင့်မှုပြဿနာနောက်စွမ်းအင်မလုံလောက်မှုပေါ့နော်စွမ်းအင်တွေကိုဒီကျွန်တော်တို့လိုအပ်တဲ့သုံးဆမှုပမာဏအကူလုံလောက်အောင်စီစဉ်မပေးနိုင်တဲ့ပြဿနာနောက်ဒီ transporting မှာလည်းပဲလုံလောက်အောင်စီစဉ်မပေးနိုင်တဲ့စီမံခန့်ခွဲမှုဒီအရင်းမြစ်ပြဿနာတွေကျွန်တော်တို့အများကြီးရှိပါတယ်
လုပ်ငန်းရှင်တွေဘက်မှာလည်းပဲခက်ခဲမျိုးစုံရှိနေတဲ့အခြေအနေတခုမှရှိတယ်အလုပ်သမားတွေရဲ့ဘက်မှာလည်းပဲခက်ခဲမျိုးစုံရှိနေတဲ့အခြေအနေမှရှိတယ်အဓိကကတော့ဒီလူသားရင်းမြစ်ကိုအဓိကအသုံးပြုတဲ့ဒီစွမ်းရည်ကိုအဓိကအသုံးပြုပြီးတော့ကျွန်တော်တို့ကုန်ထုတ်လုပ်မှုသွားရတဲ့အခါမှာဒီအခြေခံလူသားရင်းမြစ်ရဲ့ဘယ်လူကိုကျွန်တော်တို့ဒီမှာ ဒီကြကြကောက်ွယ်ပေးနိုင်တဲ့ဒီပေါ့နော်ဒီကျွန်တော်တို့ကော်ပိုရိတ်ဆိုရှယ်ရက်စပွန်ဆာဘီလီတီရှိဖို့လိုပါတယ်အဲ့ဒီအချက်တွေမှာအဓိကမဖြစ်မနေပေးရမယ့်ဝန်ဆောင်မှုတွေကိုဒီမှာကျွန်တော်တို့ဘယ်လိုပေးနိုင်မလဲဆရာကြီးပြောတဲ့လုပ်ငန်းရှင်တွေဘက်ကမျှခံတာမျိုးနောက်ဒီနိုင်ငံတော်အစိုးရဘက်ကပံ့ပိုးပေးတဲ့အစီအစဉ်တွေလုပ်ပေးရပါလိမ့်မယ်ဝန်ထမ်းတွေအမကန်ရှိတဲ့ဘဝ ပိုင်းကလည်းပဲလိုအပ်တဲ့ပတ်မုံမှုတွေလုပ်ပြီးနိုင်မှသာလျှင်ဒီအကျပ်တဲကိုကျွန်တော်တို့ဖြည့်ရှင်းနိုင်မှာဖြစ်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါဒီရာနဲ့ပတ်သက်ပြီးတော့ပေါ့နော်လုပ်ငန်းရှင်တွေဘက်ကလုပ်ပြီးနိုင်တဲ့အကြောင်းကိုဒီဒေါ်သက်သက်ခိုင်မပြောခင်တိုက်ရိုက်လေးလိုက်မှာဝင်ဆွေးနွေးဖို့ကိုပြီဖြိုးအောင်ရောက်ပါပြီလားမသိ
ဟုတ်ကဲ့ကျွန်တော်တို့လက်ရှိပေါ့နော်အလုပ်ထုတ်တဲ့ကိစ္စတွေအများများလာတယ်မပန်းခံမှုမရတဲ့တင်လို့ဒီမားဒီမှာနစ်နာမှုတွေအများများလာတယ်အဲ့တော့လုပ်ငန်းရှင်ဘက်ကနေပြီးတော့ရှင်းပါတယ်ဒါတွေကိုပြန်ပြီးတော့ဆွေးနွေးပြီးဖို့လိုအပ်တယ်ပေါ့နော်ဆွေးနွေးဘက်ကလည်းပတ်မှုပေးမယ်ဆိုတဲ့ညီသားတစ်ခုပြောတယ်
ဟုတ်ကဲ့
လို့မားဒီဘက်ကလည်းရှင်းစင်မဲ့ညီသားတွေပြောတယ
်
ဒါပေမဲ့လုပ်ငန်းရှင်တွေဘက်ကလည်းလိုအပ်ချက်ကိုတောင်းဆိုတဲ့နေရာမှာကျွန်တော်တို့လို့မားဒီဘက်ကလည်းတောင်းဆိုပေးရရှိတယ်ငွေလောက်စိုးဝါးမှုမရှိတော့ဘူးလုပ်ငန်းရှင်တွေကအကြောင်းပြချက်တစ်ခုမပါဘဲနဲ့သမဂ္ဂဆိုတဲ့ညီသားတစ်ခုကိုဖြိုခွဲတဲ့ပုံစံမျိုးနဲ့အလုပ်ထုတ်တဲ့ညီသားတွေဖြစ်နေပါတော့အခုလက်ရှိဆိုရင်အားကြနေစီဒီနေ့ပဲလော်ရှိုးထည့်ချုပ်တဲ့206ကိုအလုပ်ထပ်ထုတ်တယ
်ဟုတ်ကဲ့
ဒီလိုတွေကဆက်တက်ရှိနေမယ်ဆိုရင်ကျွန်တော်တို့တွေလို့တမားအနေနဲ့အမကညာမရှိတဲ့ပြင်ဒီနိုင်ငံအတွက်လည်းတကယ်စမ်းသောင်းရှိတဲ့လူသားကောင်းတွေဆောင်ဆောင်ရလို့မြင်နေပါတော့
ဟုတ်ကဲ့ဆရာကိုပြည့်ဖြူအောင်ဆွေးနွေးတော့တာနဲ့ပတ်သက်ပြီးတော့တော်တက်တက်ခိုင်ဘာများပြန်ပြီးတော့
ဟုတ်ကဲ့ကျွန်မနှစ်ခုဆွေးနွေးချင်ပါတယ်ရှင်ဆရာကြီးဦးအောင်ထွန်းသက်ပြောသွားတာပေါ့နော်နိုင်ငံတော်အစိုးရဘာလုပ်ပေးနိုင်လဲပေါ့နော်ကျွန်မတို့စီးပွားရေးအတိုင်းဝန်းကလည်းဒီနိုင်ငံတော်အစိုးရသည်လုံစာကိုင်းတာရှိတဲ့စီးပွားရေးဝန်ကျင်ကိုအရင်တည်ဆောက်စေချင်တယ်ပေါ့နော်ဥပမာအရင်းနှီးရနိုင်မှုတို့အတိုးနှုန်းတို့နော်အရင်းနှီးဈေးကွက်တို့နော်ကျန်းကျွမ်းကျင်လုံစာရရှိနိုင်မှုတို့နော်ဈေးကွက်ရှာဖွေရေးတွေပြီးလို့ရှိရင်ကုန်ထုတ်လုပ်မှုတွေတိုးတက်ဖို့လို့အတွက်ကိုနည်းပညာပတ်မိုးပေးတာတွေပြီးလို့ရှိရင်ခင့်မီစီမံခန့်ခွဲမှုစနစ်တွေပေါ့နော်ဒါတွေရှိဖို့လို့အတွက်ကိုအထောက်ပံ့အကူအညီတွေကျွန်တော်တို့ဟိုလိုအပ်တယ်ပေါ့နော်စမ်းသစ်တည်ထွင်နိုင်တဲ့လုပ်ငန်းတွေဖြစ်လာအောင်ဒီရှင်ပြိုင်နိုင်မှုတွေတိုးတက်လာအောင်ပတ်မိုးပေးဖို့ကျွန်တော်တို့ပြောလင့်နေပေါ့နော
်ဟုတ်ကဲ့
ဟိုအလုပ်သမားတွေရဲ့ဖွံ့ဖြိုးတိုးတက်မှုတွေလူမှုစီးပွားဘဝကောင်းမွန်ဖို့တစ်ခုအတွက်ကိုကြည့်ပြီး minimum wage ကိုလုပ်လိုက်ပေးမယ်လေစီးပွားရေးလုပ်ငန်းရှင်တွေကလိုက်မပေးနိုင်လို့ရှိရင်ဒါဒီအသိပဲမရှိတဲ့လုံဆောင်မှုတစ်ခုဖြစ်သွားတယ်ပေါ့နော်။နော်ကျွန်မဆိုလို
တာ
balance လုပ်ရမယ်ပေါ့နော
်။ဟုတ်ကဲ့။နောက်ကိုပြည်ဖြိုးအောင်ဆွေးနွေးသွားတဲ့အချက်ကလေးလည်းပြောပြပေးပါဦး
။အလုပ်ရှင်ကဒီလိုပါရှင်။အလုပ်ရှင်ဆိုတာကတော့ကျွန်မတို့ကကိုယ်ဝန်ထမ်းကိုထုတ်ချင်ကြတဲ့လူတွေမဟုတ်ဘူးနော်။ဒါပေမဲ့ခုနကကျွန်မပြောတဲ့ဥပမာလိုပဲဒီအလုပ်ကလေးကတေးသေးလေးဒီ15ယောက်ကို10သိန်းနဲ့သူခန့်ထားတယ်ဒီအလုပ်အဆင်ပြေနေတယ်ဒါပေမဲ့လာစားတယောက်တသိန်းတိုးပေးရတဲ့အတွက်ကြောင့်မလို့သူဒီ10သိန်းဆက်တော့တိုးမပေးနိုင်လို့ရှိရင်တော့သူ10ယောက်ပဲထားထားရတော့မယ်9ယောက်ကိုသူအလုလျှော့ရတော့မယ်ပေါ့နော်တကယ်လို့စီးပွားရေးတွေရှုံးလို့ရှိရင်စီးပွားရေးကကိုယ့်ဟာကိုယ်ပုံချခံတယ်ကိုယ့်အိတ်ထဲကကို
ယ်ဟုတ်ကဲ့ပါဟုတ်ကဲ့စီးပွားရေးတို့အချိန်နဲ့တိတ်ပြီးတော့လေမကြံတော့လို့ပါကျေးဇူးတင်ပါတယ်တော်တက်တက်ခိုင်အခုတရက်လေးလိုင်းဆွေးနွေးကအစီအစဉ်လဲပြည့်သွားပြီမဟုတ်ပါဝင်ဆွေးနွေးတဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ရှင်
တော်ခင်မျိုးသက်ဆွေးနွေးတင်ဆက်သွားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရပါခင်ဗျာ VOA အမေရိကန်အသံကဗိုဒူနီမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်နိုင်ဂျီးရီးယားနိုင်ငံအခြေစိုက်အကြမ်းဖက်အုပ်စုဘိုကိုဟာရမ်တို့ဟာအော်လာနောက်ဆုံးအပတ်တုန်းကနိုင်ဂျီးရီးယားမြောက်ပိုင်းကျေးရွာတွေကို6ကြိမ်ခန့်စီးနှင်းဝင်ရောက်ခဲ့ပြီးလူပေါင်း80ကျော်ကိုသတ်ဖြတ်ခဲ့တယ်လို့သိရပါတယ်။ဒီတိုက်ခိုက်မှုတွေကိုအမေရိကန်ပြည်ထောင်စုကအပြင်းထန်ရှုတ်ချလိုက်ပါတယ်။ဘိုကိုဟာရမ်တို့အနေနဲ့နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းနဲ့ချတ်ဂျေဂန်ဂျိုင်ဝမ်ဒေသကအရက်သားတွေအပေါ်အကြမ်းဖက်မှုတွေလုပ်နေစေဆိုတာဒီရက်ဆက်ကြမ်းကြုတ်တဲ့တွေ့ရမြင်ရာနှင်းပန်းနှိပ်စက်သတ်ဖြတ်နေတဲ့ဖြစ်ရပ်တွေကပြသလိုက်ပါတယ်။ဒီတိုက်ခိုက်မှုတွေကိုနိုင်ဂျီးရီးယားနိုင်ငံဘော်နိုပြည်နယ်အုပ်ချုပ်ရေးမှူးကအတည်ပြုကြေညာပါတယ်။သူကဒီတောင်ကျမ်းသူတွေရဲ့လောက်ရဟာခရစ်ယာန်မွတ်စလင်မခွဲခြားဘယ်လူမျိုးစုဆိုတာကိုနှဲ့မှလည်းမသက်ဆိုင်လူတိုင်းရင်ဆိုင်နေရတဲ့မကောင်းဆိုးဝါးမှုဖြစ်တယ်လို့အားလုံးကသဘောပေါက်ကြဖို့လူကြောင်းပြောကြလိုက်ပါတယ်။အော်ဂူလာ29ရက်နေ့ဆိုရင် Chibok Nyuga Jandule Nyakun Se Chayoku, Bugu Haramdu, Bambi, Swe Pansi Dwagera, Yebang Naya, Pimyogoma Pibare, the Bambi Swemujang, Bugu Haram Piatnau, Nangandaga, Ayong Suzai Lagabare, Together the Bambi Muha, Nigeria, Chad, Nijene, Cameron, Nanganduma, Nyamayue, Lumyumayue, Yes, a jumper canyare, Pia Miazo, and at Kumyada Pibare. တရင်းမြအဆိုရဘဂိုဟာရမ်ဒိုဟာ2009ခုနှစ်ကစပြီးလူပေါင်း3000ကျော်တပ်ဖြတ်ခဲ့ပြီးဖြစ်တယ်လို့သိရပါတယ်။နိုင်ဂျီးရီးယားနိုင်ငံသမ္မတဒစ်မိုဟာမဒူဘူဟာရီဟာမကြာသေးခင်ကအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကိုရောက်ရှိလာပြီးဘဂိုဟာရမ်ချေမှုရဲ့အစီအစဉ်ကိုသမ္မတဥပမာနဲ့ဆွေးနွေးခဲ့ပါတယ်။သမ္မတဘူဟာရီရဲ့ဘဂိုဟာရမ်ချေမှုရဲ့အစီအစဉ်ကိုအမေရိကန်ပြည်ထော အမေရိကန်ပြည်ထောင်စုဟာဒီအစီအစဉ်ကိုထောက်လှမ်းရေးအကြံပေးအရာရှိတွေလက်ကျင့်ရေးလက်နက်ကိရိယာသေယူပို့ဆောင်ရေးစတဲ့လုံခြုံရေးနဲ့အကြံဖက်မှုတံပြန်ရေးဆိုင်ရာအကူအညီတွေအများအပြားပေးအပ်ပါတယ်။ဒါအပြင်ဘိုကိုဟာရမ်ခြေမှုရေးအတွက်စူပေါင်းစီစဉ်ထားတဲ့ ChatGPT ဂျိုင်းဟွမ်ဒေတာနိုင်ငံတွေနဲ့ဘီနင်းနိုင်ငံတို့ရဲ့လူမျိုးစုံတပ်ဖွဲ့ကိုလည်းအမေရိကန်ပြည်ထောင်စုကထောက်ပံ့ပါတယ်။အမေရိကန်ပြည်ထောင်စုဟာChatGPT ဂျိုင်းဟွမ်ဒေတာကအစိုးရတွေနဲ့ပြည်သူတို့ရဲ့ဘိုကိုဟာရမ်ခြေမှုရေးကိုဆက်လက်ကူညီသွားမှာလည်းဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီး VOA ရဲ့အပေါ်မှာကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဗိုလ်တုနေ့ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နေပါတယ်။ခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပါမယ်ခင်ဗျာ
။သူနိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကပုဂ္ဂလိကအီးမေးလ်ကိုအသုံးပြုခဲ့တာဟာမှားယွင်းတဲ့လောက်ရဖြစ်တယ်လို့ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကပြောပါတယ်။အမေရိကန်အခြေစိုက် ABC ရုပ်မြင်သံကြားအတံလင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းဝန်ကြီးဟောင်းကလင်တန်ကတောင်းပန်ပြောကြားလိုက်တာဖြစ်ပါတယ်။အဲ့ဒီလောက်ရဟာမှားယွင်းကြောင်းနဲ့အဲ့ဒီအတွက်တောင်းပန်ကြောင်းအဲ့ဒီအတွက်သူတာဝန်ယူကြောင်းကလင်တန်ကပြောပါတယ်။ ABC အတံလင်းဌာနကထုတ်လွှင့်တဲ့9စက္ကန့်သာရှိတဲ့အစီအစဉ်မှာဝန်ကြီးဟောင်းကလင်တန်ကအဲ့ဒီလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အမေရိကန်ထက်လွတ်တော်မှာရှိတဲ့ဒီမိုကရက်တစ်ပါတီအနေနဲ့အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံမဲ့အမတ်ဦးရေ52ဦးရှိသွားပြီဖြစ်တဲ့အတွက်လွတ်တော်အတွင်းမဲခွဲဆုံးဖြတ်တဲ့အခါကန့်ကွက်မဲပေးမှုဟန်တားနိုင်မဲ့အရေးအတွက်ရရှိသွားပြီဖြစ်ပါတယ်။ဒါကြောင့်လဲသမ္မတဘာရက်အိုဘားမားအနေနဲ့လွတ်တော်ကကန့်ကွက်ခဲ့ရင်တောင်းဗီတိုအာဏာအသုံးပြုစရာမလိုတော့တဲ့အနေအထားဖြစ်သွားတဲ့အတွက်ဒါဟာနိုင်ငံရေးအရာသိတာတဲ့အောင်မြင်မှုလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစီအိုချိုရဲ့2012ခုနှစ်မှာအဆုံးသတ်သွားပြီးနောက်ပိုင်းပထမဆုံးအကြိမ်နေနဲ့ကျင်းပမဲ့နိုဝင်ဘာရွေးကောက်ပွဲမှာအထွေနိုင်ငံတကာကကြမ်းမဆောင်ကြည့်ပေးကြဖို့အတွက်အတိုက်ခံကောင်းဆောင်တောင်းဆန်းစုကြည်ကတိုက်တွန်းပါတယ်။ဒီရွေးကောက်ပွဲဟာဆယ်စုနှစ်ပေါင်းများစွာအတွင်းမှာမြန်မာလူထုအနေနဲ့တကယ့်အပြောင်းအလဲကိုဖော်ဆောင်ပေးနိုင်မယ့်အခွင့်အလမ်းဖြစ်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတင်ထားတဲ့ဗီဒီယိုထဲမှာတောင်းဆန်းစုကြည်ကတိုက်တွန်းပြောဆိုထားတာဖြစ်ပါတယ်။မြန်မာနိုင်ငံကရေပြည်ကစေးလုပ်ငန်းအနေနဲ့နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲဆောင်ကြည့်ရုံမှာအသုံးပြုဖို့အတွက်အမေရိကန်ဒေါ်လာ 85.4 သန်းနဲ့ညီမျှတဲ့ဂျပန်ယန်ငွေ 9 ဘီလီယံကူညီမယ်လို့ဂျပန်နိုင်ငံကပြောပါတယ်။အဲ့ဒီအထက်ကထပ်ဝက်နီးပါးဖြစ်တဲ့ယန်4ဘီလီယံကိုတော့ဇူလိုင်လအတွင်းဖြစ်သွားခဲ့တဲ့မိုးသက်ရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လမ်းဆတဲ့အခြေခံအဆောက်အဦးတွေပြင်ဆင်ဖို့အတွက်အသုံးပြုမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြေညာခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဦးဆံမွေဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဇာဟာရာအဘူဇိတ်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်တွေကိုမနေ့6နာရီ9နာရီအထိလိုင်းနိုမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သတော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားအဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.